Welcome to the Voice of America in Burmese.
မြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်တွေပေါင်းကကြိုးရပါစေကြောင်းဆုတောင်းမေတ္တာပို့သပါရစေ။2022ခုနှစ်ဇွန်လ5ရက်စနေနေ့ပဲ VOA စီစဉ်နေကိုည9နာရီကနေ10နာရီအထိ Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်နေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုအစီအစဉ်ကိုဗီဒီယိုကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website burmese.voanews.com နဲ့ Facebook VOA Burmese News တို့မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီကနေ့ညအစီအစဉ်မှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူရှမ်းပြည်နယ်မိုးပြဲမြို့မှာမနေ့ကရောဒီနေ့ပါပြစ်ခတ်မှုတွေဆက်ဖြစ်နေတဲ့သတင်းမှာတော့
မြန်မာပိုင်းကိုနိုင်ငံမှာမြေပြင်ကဖြစ်နေတဲ့ DNA စစ်ကောင်စီနဲ့မနေ့ညနေကပြစ်ခတ်မှုတော့ CDF ကတောင်းလာပြီးပြခဲ့တယ်နော်စစ်ကောင်စီကတော့လက်နက်ကြီးတွေနဲ့ပြစ်မှု
မိုးပြဲမြို့ကတူတွပြထားတာအပါအဝင်အပြည့်စုံကိုသတင်းပေးပို့ချက်မှာသိကြရပါမယ်ထိုင်းနိုင်ငံကပြန်ပို့တဲ့မြန်မာပြည်ထဲမှာကိုဗစ်ကူးစက်ထားသူတွေလည်းပါနေတဲ့တဲ့င်းနဲ့အတူဆင်းရဲတဲ့ဒဏ်ပြည်တွေအတွက်ကိုဗစ်ကာကွယ်ဆေးပို့ပြီးလှူပေးကြဖို့ဒူလေးချိုကတိုက်တွန်းထားတဲ့တဲ့င်းတွေကိုနားဆင်ကြပါမယ်။တဲ့င်းမစင်ကဏ္ဍတွေဖြစ်လူ့အခွင့်အရေးဆိုင်ရာဒုအသံစီစဉ်တဲ့အတူ NUG ရဲ့ရိုဟင်ညာအရေးမူဝါဒအပေါ်မြန်မာမွတ်စလင်ကော်မတီရဲ့တုံ့ပြန်ချက်ဆက်သွယ်မေးမြန်းထားတာကိုထုတ်လွှင့်မှုရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရတဲ့င်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်။ဒီနေ့ဟာကမ္ဘာသဘောပတ်ဝန်းကျင်ထိန်းသိမ်းရေးနေ့ဖြစ်ပြီးမြန်မာနိုင်ငံတွင်ဆက်အနာသိမှုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေမှာဒီနေ့ကိုအထိမ်းအမှတ်ယူပြီးတော့ဆန္ဒပြကြတာတွေလည်းရှိခဲ့ပါတယ်။ယနေ့နာရီတိုင်းလောင်းလုံမြို့မှာကြာဆုံးသွားသူတွေရဲ့နာမည်တွေကိုစာရွက်တွေပေါ်မှာရေးပြီး Green Campaign ဆိုပြီးတော့တစ်ပင်တွေမှာချိတ်ပြီးဂုဏ်ပြုခဲ့ကြပါတယ်။နေ့စဉ်လိုဆန္ဒပြနေတဲ့သခိုင်းတိုင်းဒဇယ်မြို့မှာဒီကနေ့လဲကျောင်းသားလူငယ်နဲ့ပြည်သူတွေစုဝေးပြီးအာဏာရှင်ကြာဆုံးရေးတပိတ်စစ်ကြောင်းနဲ့ကြီးရွာတစ်ခုစီကြီးတက်ပြီးပူးပေါင်းဆန္ဒပြခဲ့ကြပါတယ်။ဒါပြင်စကိုင်းတိုင်းဒေသကြီးအတွင်းကပဲရင်းမာပင်ခရိုင်စလင်းကြီးမြောက်ချမ်းနဲ့ရင်းမာပင်အရှိချမ်းရွာပေါင်းစုံပူပေါင်းတပိတ်စစ်ကြောင်းနဲ့ဆန္ဒပြခဲ့ကြပါတယ်။မန္တလေးမှာတော့မဟာမိတ်တပ်ပေါင်းစုတပိတ်စစ်ကြောင်းနဲ့ကျောင်းသားလူငယ်တွေပြည်သူတွေအပြင်ရဟန်းတန်ဃာတော်တွေပါချီတက်ဆန္ဒပြခဲ့ကြပါတယ်။မုံရွာမြို့မှာချီတက်ဆန္ဒပြပွဲရှိခဲ့တယ်လို့မကွေးတိုင်းမြိုင်မြို့နယ်မှာတော့ဆိုင်ကယ်တပိတ်ထွက်ခဲ့ကြပါတယ်။မွန်ပြည်နယ်ကပေါင်မြို့နယ်ခရင်ပြည်နယ်ကဖရားသုံးစုစတဲ့တခြားဒေသအသီးသီးမှာလည်းပုံစံအမျိုးမျိုးနဲ့ဆန္ဒပြကန့်ကွက်ပွဲတွေရှိခဲ့ပါတယ်။ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကပစ်ခတ်နေတဲ့နောက်စစ်တပ်နဲ့ဒေသခံတွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအကြားပစ်ခတ်တာတွေကြောင့်တေဆုံးရသူပေါင်းဟာဇွန်လ4ရက်နေ့အထိဆိုရင်845ယောက်ထက်မနည်းရှိပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း ABB ကမှတ်တမ်းတင်ထားပါတယ်။ABB ကပြုစုထုတ်ပြန်တဲ့တေဆုံးဖမ်းဆီးသူအရေအတွက်ဟာခိုင်လုံမှုမရှိဘဲချဲ့ကားထားတာဖြစ်တယ်လို့စစ်ကောင်စီကပြောထားပါဗျာ။ရယာဝီတိုင်းဒေသကြီးကျုံပြော်မြို့နယ်ဇီရီယိုအုပ်စုလှေဆွဲကြီးရွာမှာဒီကနေ့မနေ့ပိုင်းကစစ်တပ်နဲ့ဒေသခံတွေကြားအပြန်အလှန်ပစ်ခတ်ကြပြီးတေဆုံးဒဏ်ရာရတာတွေရှိခဲ့ပါတယ်။ယူရင်းကလာတဲ့သတင်းတွေမှာဒေသခံ3ဦးထက်မနည်းတေဆုံးတယ်လို့ဖော်ပြကြတယ်လို့တေဆုံးသူအရေအတွက်အဲ့ဒီထက်ပိုများတယ်လို့ရေးထားတာတွေကိုလည်းတွေ့ရပါမယ်။ VOA ကတိကျအတည်မပြုနိုင်သေးပါဘူး။စစ်တပ်ကရွာတွေကိုပစ်ခတ်တာကြောင့်တရွာလုံးနှိပါထွက်ပြေးနေရတယ်လို့လေဆွဲရွာထဲမှာစစ်တပ်ကတပ်ဆွဲထားတာကြောင့်အနီးပတ်ဝန်းကျင်ရွာတွေကရွာသားတွေလည်းထွက်ပြေးတိမ်းရှောင်နေကြရတယ်လို့သတင်းတွေမှာတွေ့ရပါတယ်။လက်နက်တွေရှိနေတဲ့ဆိုတဲ့တန်တရားနဲ့ရွာသားတို့ကိုဖမ်းဖို့စစ်တပ်ကလာရမှာပောက်ကွဲမှုဖြစ်ခဲ့ပြီးအပြန်အလှန်ပစ်ခတ်ခဲ့ကြတာလို့ဒေသခံတို့က Reuters သတင်းဌာနကပြောပါတယ်။ရွာသားတွေမှာကဒူးလေးလောက်ပဲရှိပြီးအကြအဆုံးအတော်များပါတယ်လို့မျိုးပေါ်လို့တဲ့အဲ့ဒီဒေသခံက Reuters သတင်းဌာနကိုပြောပါရယ်တချို့သတင်းတွေမှာတော့ဒေသခံတွေကလက်လုတ် gas တနတ်တွေနဲ့ပြန်ပစ်တယ်လို့ရေးထားတာလည်းတွေ့ရပါရယ်ကချင်ပြည်နယ်ရွှေကူမြို့မြောက်ပိုင်းကရဲစခန်းတစ်ခုကိုကချင်လွတ်လပ်ရေးတပ်ဖွဲ့ KIA နဲ့ပူးပေါင်းပြီးတောက်ကြားနေနှောင်းပိုင်းကတိုက်ခိုက်ခဲ့တယ်လို့ရွှေကူပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကထုတ်ပြန်ထားပါရယ်ဒီတိုက်ပွဲနဲ့ပတ်သက်ပြီးဒီပြူးချက်ယူဖို့ Riders က KIA ကိုဆက်သွယ်ပေးမယ်မရခဲ့ပါဘူးနိုင်ငံရှိပိုင်းရှမ်းပြည်နယ်မိုးပြဲမြို့မှာလည်းမင်းညာနေပိုင်းကမိုးပြဲပြည်သူ့ကော်ဝေးတပ်ဖွဲ့နဲ့စစ်တပ်အကြတိုက်ပွဲဖြစ်ပြီးစစ်တပ်ဘက်က၄ယောက်ကြာဆုံးခဲ့တယ်လို့လည်းမိုးပြဲပြည်သူ့ကော်ဝေးတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ဒီကနေ့ဂျုံပြော်ဘက်ကတိုက်ပွဲနဲ့တခြားနေရာတွေကတိုက်ပွဲသတင်းတွေနဲ့ပတ်သက်ပြီးမှတ်ချက်ယူဖို့စစ်ကောင်စီပြောခွင့်ရကို Riders ကဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းမှာမုတ်တုံမှုအပြင်းထန်ရွာတာကြောင့်ဒုက္ခသည်စခန်းတွေမှာမြေပြိုတာတွေဖြစ်ပြီးရိုဟင်ဂျာမွတ်စလင်ဒုက္ခသည်2ဦးသေဆုံးသွားတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါတယ်။မြေပြူရာကြောင့်အမျိုးသားတအူးအမျိုးသမီးတအူးတည်ဆုံသွားတဲ့တဲ့ရင်ရှားထားပါတယ်အ အသေးစိတ်သိရဖို့ကြိုးစားနေပါတယ်လို့ဒုက္ခတဲ့အရေးကြီးချက်ကင်တွေရတဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူမိုဟာမက်ရှမ်ဆူဒေါဇာက Riders သတင်းဌာနကိုပြောပါတယ်ကမ္ဘာမှာအကြီးမားဆုံးဒုက္ခသည်တွေနေထိုင်ရာနေရာလို့ခေါ်ဆိုကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားခရိုင်ကဒုက္ခသည်စခန်းတွေထဲမှာရိုဟင်ဂျာဒုက္ခသည်တသန်းနီးပါးဟာဖြစ်တယ်လို့စောက်ထားတဲ့တဲအိမ်တွေထဲမှာစုပြုံပြီးနေနေကြရတာပါလွန်ခဲ့တဲ့၄နှစ်ကရခိုင်ပြည်နယ်မှာစစ်တပ်ကစစ်ဆင်ရေးလုပ်ရှင်းလင်းချိန်တွင်ဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာမွတ်စလင်တွေထွက်ပြေးသွားကြတာဖြစ်ပြီးရိုဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာနိုင်ငံကအတိအမှတ်ပြုမထားပါဘူး။ဒါပေမဲ့လည်း2020လိုမာလာယူကော့ပွဲမှာအနိုင်ရတဲ့လွှတ်တော်အမတ်တွေပါဝင်တဲ့ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH ကဖွဲ့စည်းထားတဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကတော့ရိုဟင်ဂျာလို့ခေါ်ဆိုတာကိုတရားဝင်အတိအမှတ်ပြုထားပြီးဖြစ်ပါတယ်။ဒါအပြင်ရိုဟင်ဂျာတွေနိုင်ငံသားဖြစ်ဖို့အဟံတားဖြစ်နေတဲ့1982ခုနှစ်နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေကိုဖျက်သိမ်းမယ်ဆိုတာအပါအဝင်ရိုဟင်ဂျာအရေး NUG ရဲ့မူဝါဒတွေကိုပြီးခဲ့တဲ့ရက်ပိုင်းကပဲထုတ်ပြန်ကြေညာထားပါတယ်။အမေရိကန်ပြည်ထောင်စုကရုရှားနိုင်ငံကိုအဟံတားထိန်းချုပ်ဖို့ကြိုးစားနေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဆွဆွဲပြောဆိုသလိုဇန်နဝါရီလ6ရက်နေ့ကအမေရိကန်ကွန်ဂရက်လွှတ်တော်ကိုလူအုပ်စုကတိုက်ခိုက်တဲ့အပေါ်အကန့်တွဲပုံဟာအနောက်နိုင်ငံတွေရဲ့လူရင်းလူသလိုမလူရင်းမလူသလိုလှုပ်တက်တဲ့သဘောထားကိုပြနေတယ်လို့လည်းပြောပါတယ်။လာမယ့်ဇွန်လ16ရက်နေ့ကျရင်အမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့ဂျနီဗာမြို့မှာတွေ့ဆုံဆွေးနွေးဖို့ရှိနေချိန်မှာပဲသမ္မတပူတင်ဘက်ကအခုလိုတင်းမာတဲ့လေတံနဲ့ပေါက်ကြနေမှာပြောဆိုခဲ့တာပါ။လက်နက်ထိန်းချုပ်ရေးကမ္ဘာလုံးဆိုင်ရာပဋိပက္ခတွေကိုရိုနာဗိုင်းရပ်စ်ကာယောဂါအရေးနဲ့ဥရုယာတီပြောင်းလဲမှုအရေးကိစ္စတွေဟာသူနဲ့သမ္မတဘိုင်ဒန်တို့ဆွေးနွေးကြမဲ့ကိစ္စရပ်တွေထဲမှာပါဝင်တယ်လို့စိန့်ပီတာစဘတ်မြို့မှာလုပ်တဲ့စီးပွားရေးရာဆွေးနွေးပွဲတစ်ခုအတွင်းသမ္မတဘူတင်ကပြောသွားပါတယ်။လာမယ့်ထိပ်သီးအစည်းအဝေးကနေနိုင်ငံသားတင်မာနေတာပြည်လျော့စီရေးအထောက်အကူဖြစ်စေဖို့သူမျှော်လင့်ထားကြောင်းသမ္မတဘူတင်ကဆိုပါတယ်။2014ခုနှစ်မှာယူကရိန်းနိုင်ငံခရီးမီးယားကျွန်းဆွယ်ကိုရုရှားကသူပိုင်နယ်ဖြစ်သိမ်းသွင်းလိုက်တာအမေရိကန်နဲ့တခြားအနောက်နိုင်ငံတွေကရွေးကောက်ပွဲတွေကိုရုရှားကဝင်နှောက်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ရုရှားနိုင်ငံမှာအစပြုလုဆောင်ခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကဆွဆွဲထားတဲ့စိုက်ဘာတိုက်ခိုက်မှုတွေကြောင့်ဇေယျကာလနောက်ပိုင်းအမေရိကန်နဲ့ရုရှားနိုင်ငံကြားဆက်ဆံရေးဟာအနိုင်ဆုံးအဆင့်ကိုရောက်နေပါတယ်ခင်ဗျာ
တဲ့တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ဝင်းမင်ပါစနေနေ့ညပိုင်း VOA American တန်ရဲ့ထေထက်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာနိုင်ငံရဲ့ဆီယနာသိမ်းပြီးကိုဗစ်ဓာတ်ခွဲအတည်ပြုမှုအမြင့်မားဆုံးနေ့ဖြစ်မနေ့ကစံချိန်တင်တက်သွားခဲ့ပါတယ်။အာဏာမသိမ်းခင်အရင်ကိုဗစ် -19 ဒုတိယလှိုင်းတက်ခဲ့တုန်းကအမြင့်ဆုံးစစ်ဆေးတွေ့ရှိနှုန်းပြီးရင်မနေ့ကတွေ့နှုန်းကအများဆုံးစံချိန်လည်းဖြစ်ပါတယ်။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရအရင်ရက်တွေကနေ့စဉ်တရားဝန်ကျင်ပိုးတွေ့သူတွေရှိခဲ့ရကနေအခုမနေ့က200ကျော်ဆင့်ကိုခုန်တက်သွားတာပါစစ်ဆေးသူ1988ယောက်မှာ210နှုတွေ့ခဲ့တာမို့တွင်တုံး17ရာခိုင်နှုန်းကျော်အထိဖြစ်သွားခဲ့ပါတယ်တွေ့ရှိသူတွေထဲမှာချင်းပြည်နယ်စကိုင်းတိုင်းနဲ့တနင်္သာရီတိုင်းတွေကအများဆုံးဖြစ်ကြပါတယ်အိန္ဒိယနိုင်ငံဘက်မှာကူးစက်မြန်ပြင်းထန်လာတဲ့ဗီဇပြောင်းမျိုးကွဲတဲ့မြန်မာနေဆက်ကိုဝင်လာပြီးလို့ကျန်းမာရေးတာဝန်ရှိသူတွေစိုးရိမ်လာခဲ့ပြီးတနေ့ကပဲတည်ဆုံးသူကလည်းတရထဲ3ဦးဖြစ်ပြီးအိန္ဒိယနေဆက်ကချင်းပြည်နယ်ချီခါမြို့မှာစံချိန်တင်တည်ဆုံးခဲ့ရတာကြောင့်စိုးရိမ်မှုတွေပိုများလာနေပါတယ်။မနေ့ကပို့တွေ့သူတွေထဲအများဆုံးမြို့ကလည်းအိန္ဒိယနေဆက်မြို့ချီခါပါတဲ့တွန်းဆန်မြို့နယ်ဖြစ်ပြီး52ဦးထိရှိခဲ့ပါတယ်။နောက်ထပ်အိန္ဒိယနေဆက်မြို့ဖြစ်တဲ့စကိုင်းတန်းကတမူးမှာလည်းဒုတိယအများဆုံးဖြစ်ပို့တွေ့သူ50ဦးထိကတ်ရှိနေခဲ့ပါတယ်။နောက်အဖြစ်များလာတာကတော့ထိုင်းဘက်နယ်ဆက်ရှိရှမ်းပြည်နယ်တချီလိမ့်မှာတရက်အတွင်း30နဲ့တနင်္သာရီတိုင်းကတနင်္သာရီမြို့မှာ29ဦးရှိကအရင်ပိုးတွေ့အများဆုံးဖြစ်ခဲ့တဲ့ရန်ကုန်ကိုကျော်တက်လာနေကြပါပြီ။တကယ်တော့ဆေးဟနာသိမ်းပြီးဂျမ်းမာရီဝန်ထမ်းတွေစစ်ကောင်စီနဲ့မပူးပေါင်းမဆောင်ရွက်ရေး CDM လုပ်ခဲ့တာကြောင့်ဂျမ်းမာရီလုပ်ငန်းတွေအပြည့်မလဲနိုင်ခြင်းပိုးစစ်မှုကလည်းအရင်တောင်းကနန်းကနေအခုထောင်ကနန်းထိဆယ်ဆဝန်းကျင်ထိကျလာချိန်မှာတကယ်တမ်းပိုးစစ်တွေ့သူကဒီထက်ပိုများမှာကိုစိုးရိမ်မှုတချို့ရှိနေပါတယ်။အိန္ဒိယမှာတော့ COVID ဒုတိယလှိုင်းအတွင်းပိုးတွေ့သူတွေအ ਨੇ ဆုံးဆင့်ရောက်လာပေမဲ့သေဆုံးသူကတော့ပြန်တက်လာနေပါတယ်။အိန္ဒိယကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ကြရာဒီနေ့ COVID-19 ပိုးတွေ့သူပေါင်း 32,000 ကျော်ကိုကျလာခဲ့ကာသေဆုံးသူကတော့အရင်တစ်လကျော်သိမ်မတက်ခဲ့ရကနေအခု 3,400 နီးပါးကိုပြန်တက်သွားပါတယ်။ဒ ီနေ့ဖို့တွေ့သူတွေနဲလာတဲ့ရေအတွက်က AP 9ရက်နောက်ပိုင်းမှာအနေဆုံးဆင့်ဖြစ်ပါတယ်အခုချိန်ထိစုစုပေါင်းဖို့တွေ့သူက28သန်းကျော်လာပြီးတည်ဆုံးသူပေါင်းကလည်း34,000ကျော်လာနေပါပြီအခုလိုချိန်မှာပြန်ကောင်းလာသူရေအတွက်ကပိုးသစ်တွေ့သူထက်ဆက်များလာနေပြီးဒီနေ့ပြန်ကောင်းလာသူ2,000နီးပါးရှိကအခုချိန်ထိဆေးရုံဆင်နိုင်ခဲ့သူကလည်းစုစုပေါင်း28သန်းနီးပါးရှိလာပါပြီဒါကြောင့်လက်ရှိမှာပိုးဆက်ရှိနေသူစုစုပေါင်းက 7.5 သန်းကျော်ကိုကျလာနေပါပြီကိုဗစ်ဖြစ်များတဲ့မြို့တော်နယူးဒေလီမှာတော့လော့ခ်ဒေါင်းချသွားလာကတ်သတ်မှုတွေကိုတစ်စိတ်တစ်ပိုင်းဖြေလျှော့ပေးနေချိန်မှာနောက်ပိုင်းအတွက်နေ့စဉ်ကူးစက်သူတွေ38,000ကိုကုသပေးနိုင်ဖို့အထည်ပြင်ဆင်နေကြောင်းကျန်းမာရေးဝန်ကြီးအာဗင်ကက်စရီဝေါ်ကဆိုပါတယ်ကျန်းမာရေးဝန်ကြီးကက်စရီဝေါ်ကဆက်ပြီးအောက်ဆီဂျင်ပမာဏတန်420တူလောင်ထိန်းသိမ်းထားဖို့လည်းပြင်ဆင်နေပြီးကိုဗစ်ပိုးမျိုးကွဲသစ်တွေလေ့လာနိုင်ဖို့ဗီဇပြောင်းလဲမှုဖြစ်စဉ်တက်ခွဲခန့်တွေဖွင့်သွားမယ်လို့လည်းအင်တာနက်ကလုတ်တဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်တရုတ်နိုင်ငံမှာတော့ရှူလို့ရတဲ့ကိုဗစ်ကာကွယ်ဆေးထုတ်လုပ်နေပါပြီညီမုံအွားလေးတွေမျိုးရှူသွင်းရတဲ့ဒီ COVID-19 ကာကွယ်ဆေးကိုတရုတ်သိပ္ပံပညာရှင်တွေထုတ်လုပ်နေပြီလို့တရုတ်နိုင်ငံပိုင်သတင်းဌာနကကြေညာလိုက်ပါတယ်တရုတ်စားသောက်နဲ့ဆေးဝါးစီမံအုပ်ချုပ်ရေးဌာန FDA ကဒီကာကွယ်ဆေးရှူဆေးကိုစတင်စမ်းသပ်ထိုးချဖို့အတည်ပြုပေးလိုက်ပြီးအရေးပေါ်သုံးဖို့အတွက်ပါပြင်ဆင်နေကြပါတယ်ဒါပြင်နောက် Sinovac Biotech Company ရဲ့ COVID-19 ကာကွယ်ဆေးကိုလည်းအသက် 3 နှစ်ကနေ 18 နှစ်ထိငယ်ရွယ်သူတွေမှာအရေးပေါ်အဖြစ်ထိုးပေးနိုင်ကြောင်းအတည်ပြုပေးလိုက်ပြီးလို့Sinovac Company ဥက္ကဋ္ဌရင်ဝေဒေါန်ကတရုတ်နိုင်ငံပိုင်မီဒီယာမှာမနေ့ကကြေညာခဲ့ပါတယ်။တချိန်တည်းမှာအာဖဂန်နစ္စတန်နိုင်ငံမှာတော့ကိုဗစ်ကာကွယ်ဆေးအကျအတည်းဖြစ်နေပြီလို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရကဆိုပါတယ်။ပြောခွင့်ရဂူလမ်ဒက်စတီကနာဇာရီကနိုင်ငံခြားသံရုံးများစွာကိုကာကွယ်ဆေးအကူအညီတောင်းခဲ့ပေမဲ့ဘယ်ကမှမရသေးဘူးလို့ဆိုပါတယ်။ဗြိတိန်နိုင်ငံမှာလည်း Pfizer BioNTech Company ကိုဗစ်ကာကွယ်ဆေးကိုအသက်12နှစ်ကနေ15နှစ်အတွင်းရှိသူတွေကိုထိုးပေးဖို့ဆေးဝါးနဲ့ကျန်းမာရေးစောင့်ရှောက်မှုစီကံထိန်းသိမ်းရေးအေဂျင်စီကမနေ့ကကြေညာလိုက်ပါတယ်။အမေရိကန်မှာတော့အသက်12နှစ်ကနေ18နှစ်ရှိလူငယ်တွေဆေးရုံတက်များလာတာမို့ဒီဆေးကြောသက်တွေကိုပါကာကွယ်ဆေးထိုးပေးဖို့သူတို့ရဲ့မိဘတွေကို CDC American ကုသရေးကာကွယ်ထိန်းချုပ်ရေးဌာနကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂတွေ့ရမှုချုပ်ကအမေရိကန်နိုင်ငံကိုကိုဗစ်ကာကွယ်ဆေးလှူဒန်းပေးတာအတွက်ချီးကျူးကြိုဆိုလိုက်ပါတယ်။သမ္မတဂျိုးဘိုင်ဒန်ဆိုရအနေနဲ့ကိုဗစ်ကာကွယ်ဆေးသန်းတွေနဲ့ချီကုလသမဂ္ဂဦးဆောင်တဲ့ COVAX Facility ခေါ်ကိုဗစ်ကာကွယ်ဆေးညွှန်ပေါင်းအဖွဲ့နဲ့အခြားနိုင်ငံတွေကိုပါလှူဒန်းမယ်လို့ကြေညာခဲ့တဲ့အတွက်အခုလိုကုလသမဂ္ဂတွေ့ရမှုချုပ်ပြောခွင့်ရကပြောခဲ့တာပါ။ကုလသမဂ္ဂတွေ့ရမှုချုပ်ပြောခွင့်ရ Stephen Dujarric ကအထွေထွေမှုချုပ် Antonio Guterres အနေနဲ့ဒီလှူဒန်းမှုအတွက် American ကိုလှက်လိုက်လဲလဲကျေးဇူးတင်တယ်လို့ပြောခဲ့ပါတယ်။သမ္မတ Biden က American အနေနဲ့ပထမအဆုံးဖြစ် America မှာပိုလာနေတဲ့ကာကွယ်ဆေး25သန်းကိုကုလသမဂ္ဂရှေ့တန်းလုပ်သားတွေနဲ့193နိုင်ငံကတန်တမန်တွေပါဝင်ချက်ချင်းလှူဒန်းပေးသွားမယ်လို့တနေ့ကြေညာရေးနေ့ကကြေညာခဲ့ပါတယ်။လက်ရှိအချိန်မှာဒီကုလရဲ့ COVID ကာကွယ်ဆေးညွှန်ပေါင်းအဖွဲ့အနေနဲ့ကာကွယ်ဆေးအလုံးပေါင်း86သန်းကိုတကမ္ဘာလုံးကိုဖြန့်ဖြူးပေးခဲ့ပြီးအမေရိကန်အနေနဲ့လည်းဇွန်လမတိုင်ခင်မှာစုစုပေါင်းကာကွယ်ဆေးသန်းပေါင်း80အထိရအောင်အဓိကဒီကုလကတဆင့်လှူဒန်းသွားမယ်လို့ကြေညာထားပါတယ်ခင်ဗျစနေညပိုင်း VOA American တရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုချော်ချော်သိနေကျွန်တော်ဝင်းမင်းပြောပြခဲ့တာပါကူစပ်ပြီးစိတ်ဝင်စားစရာသတင်းပေးပို့ချက်တွေသတင်းဆောင်မတွေနဲ့အပတ်စဉ်အစီအစဉ်တွေကိုနားဆင်ရတော့မှာပါခင
်ဗျ။ကြရပြည်နယ်တိမောစုမြို့နဲ့ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့မှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်နေတဲ့အကြောင်းတင်ပြပေးပါမယ်။ကျွန်တော်နိုင်ကုန်းအိမ်ပါ။ကြရပြည်နယ်ဆက်ရှမ်းပြည်နယ်မိုးပြဲမြို့မှာဒီကနေ့မနက်ပိုင်းနဲ့မနေ့ညနေပိုင်းမှာစစ်ကောင်စီတပ်ဖွဲ့နဲ့ဒေသခံပြည်သူကာကွယ်ရေးဖွဲ့ PDF တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့မိုးပြဲမြို့ခံတို့ကပြောပါတယ်။
နေပိုင်းကိုလည်းကျွန်မအမေတီကောက်ဖြစ်နေတာ PDNA စစ်ကောင်စီနဲ့မနေ့ညနေကပြကမှုတော့ PDF ကတောင်းလာပြီးပြခဲ့တယ်နော်စစ်ကောင်စီကတော့လည်းနေကြည့်နေတယ်ပြင်းနေအမှုတော့စစ်ကောင်စီလေးရကြတယ်လေးရတိုင်းရရတယ် PDF ကဒီလည်းနေကြည့်ပိုင်းစားလေးတွေဖြစ်ချလာမရပါရှိရတယ်
ကရင်မျိုးရာကာကွယ်ရေးဖွဲ့ KNDF ပြန်ကြားရေးတာဝန်ရှိသူကလည်းမိုးပြဲမြို့မှာပြေခါတက်ကမှုဖြစ်ပွားတဲ့အကြောင်းအတည်ပြုပြောပါတယ
်မိုးပြဲလည်းဒီနေ့လည်းပြင်နေကြရလို့ကျွန်တော်ပြည်ရဗျခြေကကျဆုံးမှုကျွန်တော်ပြောလို့မရှိဘူးဗ
ျမနေ့ကဇွန်လ4ရက်နေ့ညနေတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်ကအနည်းဆုံး4ဦးတေဆုံး4ဦးတန်ရာရရှိခဲ့ပြီးမိုးပြဲ PDF ဘက်ကတော့အသေးစားတန်ရာရရှိသူ2ဦးရှိခဲ့တယ်လို့မိုးပြဲ PDF ဘက်ကထုတ်ပြန်ခဲ့ပါတယ်မနေ့ကတိုက်ပွဲတွင်စစ်ကောင်စီတပ်ကနေမိုးပြဲမြို့ခံတို့ချို့ကိုဖမ်းဆီးပြီးလူရာတိုင်းအကာပြုတ်လုခဲ့တယ်လို့လဲမိုးပြဲမြို့ခံတို့ကဆက်ပြောပါတယ်
ရတာတော့ရောက်လာဒီတရားချောင်းမှာကုနေတဲ့ရတာကိုဖမ်းပြီးတော့ဒီစတိုင်းကတိထားပါတော့ထားတော့ဒီအဲရဆက်ပြေးလို့ရပါတယ်တနည်းကမိုင်းနေတယ်သူတို့အဲထဲမှာလည်းဆိုင်ပြီးတော့စတိုင်းကတိထားတာပ
ါပြီးခဲ့တဲ့မေလ23ရက်နေ့ကစပြီးတော့မိုးပြဲမြို့မှာစစ်ကောင်စီတပ်ဖွဲ့နဲ့ဒေသခံဗီရုကာကွေရေးဖွဲ့ PDF တို့ပြစ်ခတ်တပ်ကမ်းမှုဖြစ်ပွားနေတယ်လို့တောင်းနဲ့ချီတဲ့ဒေသခံတွေစစ်ဘေးတိမ်းရှောင်နေရပါတယ်တစက်ထဲမှာကြားပြင်းတဲ့တိမောဆူမျိုးမှာလည်းဒီမနက်မှာပြေခါတက်ကမှုရှိနေတယ်လို့ဘရင်နေမြူရာကာကိုရေးဖွဲ့ KNDF ပြန်ကြားရေးတာဝန်ရှိသူတို့ကပြောပါတယ
်ဒီနေ့တော့ဆက်လက်ပြကတာတော့ဘာလို့တော့ရှိတော့ပေါ့ကျွန်တော်တို့ KNDF ပြကတရားတော်တရားအားဖြင့်လိုက်ပေါ်တော့ငါခါမှာရန်သူဖဲတော့ဒီလိုစကားတွေကနေပြစ်ထွက်တယ်နင်းနေမတော့ကျွန်တော်တို့တက်ပေါ်တော့မရှိတော့ဘူးလေ
ဒီမနက်ပြက်ကမှုမှာလက်နဲ့ကြီးတန်ကြောင့်ဒေရခန်ရဲ့အိမ်ချင်းပျက်စီးမှုရှိခဲ့တယ်လို့တိမောဆူမြို့ခံတို့ကပြောပါတယ
်ဒီမောဆူတော့ပြည်နေတယ်တဲ့သူမနေ့ကတည်းကစပြည်နေတာနဲ့6မိုင်လည်းခြားတယ်ဒီမောဆူလည်းခြားတယ်6မိုင်ကျတော့ဟိုပျက်စီးမှုကများမယ်လက်နဲ့ကြီးနဲ့ဟိုပြစ်ခတ်တဲ့ကြောက်တဲ့အဲ့လိုတော့ပြောလာတယ်
ပိုက်ပွဲတွင်လွိုင်ကုံမြို့ကနေအခုလက်နဲ့ကြီးနဲ့ပြစ်ခတ်နေတယ်လို့ဒီမောဆူမြို့ခံတိုင်းရင်းတစ်ခုနဲ့ရဲစခန်းတို့ကနေလက်နဲ့ကြီးနဲ့ပြစ်ခတ်နေမှုကြောင့်နေအိမ်၅လုံးပျက်စီးခဲ့တယ်လို့ဆိုပါတယ်တိမောဆူမြို့နယ်မှာမေလ23ရက်နေ့ကနေဒီကနေ့အထိစစ်ကောင်စီတပ်ဖွဲ့နဲ့ဒေသခံပြည်သူ့ကာကွယ်ရေးဖွဲ့ PDF တို့ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေတာပါ။တိမောဆူမြို့နယ်နဲ့မိုးပြဲမြို့မှာတိုက်ပွဲဖြစ်ပွားနေတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူး။လက်ရှိစစ်ကောင်စီတပ်တွေကိုခုခံတော်လှန်မှုပြင်းထန်နေတဲ့ကြားပြည်နယ်ဘက်ကိုစစ်အင်အားတွေတိုးဖြစ်ထားတဲ့အခြေအနေမှာရှိနေတာပါ။မေလ23ရက်နေ့ကစပြီးဖြစ်ပွားခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်ကြားပြည်နယ်လွိုင်ကော်မြို့နယ်တိမောဆူမြို့နယ်ဖရူဆူမြို့နယ်နဲ့ရှမ်းပြည်နယ်ဖဲခုံမိုးပြဲမြို့ဘက်မှာဒေသခံ 9,000 ကျော်စစ်ဘေးတိမ်းရှောင်နေရပါတယ်။လက်ရှိကြားပြည်နယ်တွင်ရင်ဝင်ထွက်သွားလာမှုကိုစစ်ကောင်စီတပ်ဘက်ကနေပိတ်ပင်ထားတာကြောင့်ဂုံစီစစ်စစ်မှုပြတ်တောက်နေပြီးဂုံစီနှုံးတွေအစမတန်မြင့်တက်လာနေပါတယ်။ဒါ့အပြင်ရင်ဝင်ထွက်ပိတ်ပင်ထားမှုကြောင့်စစ်ရှောင်တွေအတွက်စာနာရိတ်ခါနဲ့စေဝါဝယ်ယူတည်ဆောက်မှုအပိုင်းမှာခက်ခဲနေတယ်လို့စစ်ရှောင်ကော်မတီဝင်တွေကပြောပါတယ်ခင်ဗျာ။ကျွန်တော်နိုင်ကုန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်။ထိုင်းနိုင်ငံကနေအကျဉ်းချပြီးသားတရားကျော်ကိုဂျွန်လ၁ရက်နေ့မှာထိုင်းပြည်မှာနေဆက်တာချီလိမ့်မျိုးဘက်ကိုထိုင်းဘက်ကပြန်လည်လွှဲပြောင်းပေးရမှာဒီရက်ထဲမှာကိုဗစ်ကပ်ဘေးတွေ့ရှိသူ38ဦးထိရှိသွားပြီလို့ဆိုပါတယ်ဒီသတင်းကိုကျမမအေးမာကပြောပြပေးမှာပါကိုဗစ်တတိယလိုင်းကူးစက်မှုတွေအတွင်းနေ့စဉ်အတည်ပြုလိုနာထောင်ချီတိုးနေတဲ့ထိုင်းနိုင်ငံမှာရွှေပြောင်းမြန်မာအလုပ်သမားတွေကြားမှာကောအချင်းထောင်တွေမှာပါကူးစက်မှုတွေရှိနေတာပါဂျွန်လ၁ရက်နေ့ကထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆိုင်မြို့ကနေမြန်မာနိုင်ငံတာချီလိမ့်မြို့ကိုလွှဲပြောင်းပေးခဲ့တဲ့လူရဲစစ်အကျဉ်းသားတွေထဲမှာ38ဦးဟာမြန်မာနိုင်ငံဘက်ကစစ်ဆေးချိန်မှာတော့ကိုဗစ်ကပ်ရောဂါပိုးတွေ့ရကြောင်းတာချီလိမ့်မြို့မှာထိုင်းပြည်နယ်ကိုအကူအညီပေးနေတဲ့စေတနာဝန်ထမ်းတဦးကပြောပြပါဗျာ
။ဒီကနေ့လွှဲရမှာကျွန်တော်တို့ပထမအဲဒီတရင်မီတာမြို့သား6ဦး၊မြို့သူ2ဦး၊ပေါင်း9ဦးဟာအမကနဦးစစ်စစ်တွေ့ရှိရပါ
တ
ယ်။အစစ်စစ်တွေ့ရှိပြီးတော့ channel တွေအကုန်လုံးကိုဒါစီလီမျိုးဒီမုတ်ကုတ်ကွာတင်းစင်တာမှာသူတို့စောင့်ကြည့်တဲ့အနေနဲ့အကုန်လုံးဟိုကွာတင်းထားရှိတော့ဆက်ဖြစ်တော့ထပ်တွေ့ရအရောက်30အရောက်30မှာဒီအမျိုးသားကစကူမုတ်ကုတ်တက်တူပေါ့ဒီကတဲ့တစ်ခေါက်တော့ကလည်းအဲ့လိုမျိုးပဲဟိုသူ၄ရောက်တွေ့ရပါတော့အဲ့လိုတွဲလာတဲ့ဆရာလေး
၄
ရောက်တွေ့ရဆက်ဖြစ်တော့တော့တန်လေးရောက်တွေ့တော့အလုံးအောင်၈ရောက်ဖြစ်သွားတာပေါ့
ဒီ
လေဟောက်တော့ကလည်းကျော်ထိုင်ရနေအခုအလုံးမျိုးလွှဲလာတဲ့အထဲမှာတော့ဒီလိုမျိုးတွေပါလာတာကောင်းပါလာနိုင်တာပေါ့ဘာလို့နေရာဒီသားဒီပြည်ကနေပြန်ပုတ်ခံရတာဆိုတော့
မြန်မာစစ်ကောင်စီကျန်းမာရေးဝန်ကြီးဌာနရဲ့ဂျွန်လ၄ရက်နေ့ထုတ်ပြန်ချက်မှာတော့24နာရီအတွင်းလူပေါင်း 1,980 ကျော်ကိုစမ်းသပ်စစ်ဆေးရမှာ212ဦးမှာကိုဗစ်ရောဂါပိုးရှိကြောင်းဓာတ်ခွဲအတည်ပြုချက်ရခဲ့တယ်လို့ဆိုပါရယ်အဲ့ဒီထဲမှာတာချီလိမ့်မှာရှိတဲ့ထိုင်းနိုင်ငံပြန်သူတွေတဲကလူ30လဲပါဝင်ပါတယ်ကိုဗစ်တတိယလိုင်းမှာတော့အတည်ပြုလူနာနေ့စဉ်ထောင်ချီတိုးနေတဲ့ထိုင်းနိုင်ငံမှာအခုချိန်ထိကူးစက်သူ 38,500 နီးပါးထိရှိလာပြီးသေဆုံးသူကတော့ 1,200 ကျော်ထိရှိပါတယ်ဂျွန်လ5ရက်နေ့တနေ့ထဲမှာပဲကူးစက်သူ 2,800 ကျော်ရှိနေပါတယ်ရှင်
ကမ္ဘာကယောဂါ COVID-19 ကူးစက်ပြန့်နှံ့နေတာအဆုံးသတ်တိုက်ဖျက်ရေးအတွက်ချမ်းသာတဲ့နိုင်ငံကြီးတွေကဆင်းရဲနွမ်းပါတဲ့နိုင်ငံတွေလိုအပ်နေတဲ့ COVID-19 ကာကွယ်ဆေးအလုံးသန်း250ကိုစက်တင်ဘာလနောက်ဆုံးထားပြီးလှူဒန်းပေးကြဖို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကမြစ်တာရက်ခံကြောင်းဂျနီဗာကနေ research line ပေးပို့ထားတဲ့သတင်းကိုကျွန်မခွာညိုပြောပြပေးပါမယ်ရှင်ကမ္ဘာမှာ COVID-19 ကာကွယ်ဆေးအလုံး2ဘီလီယံကျော်ကိုနိုင်ငံပေါင်း212နိုင်ငံအတွက်ထုတ်ပေးခဲ့ပြီးဖြစ်ပေမဲ့တာရူညီမျှအဆင့်ကိုတော့မရောက်သေးဘူးလို့ WHO ကပြောပါတယ်။ဒီထုတ်ဝေထားတဲ့ဆေးရည်ရ85ရာခိုင်နှုန်းကိုနိုင်ငံကြီး10နိုင်ငံတို့ကရရှိခဲ့ကြပြီးအဲ့ဒီထဲကတရုတ်၊အမေရိကန်နဲ့အိန္ဒိယနိုင်ငံတွေစီကို60ရာခိုင်နှုန်းရောက်သွားတဲ့အကြောင်း WHO ကအလေးထားပြောခဲ့တာပါ။ကာကွယ်ဆေးတစ်ဝက်လောက်ကဝင်ငွေနဲ့ဒါမှမဟုတ်ဝင်ငွေအ ਨੇ ဆုံးတိုင်းပြည်တွေစီရောက်တဲ့ဆိုပေမဲ့ဒါဟာကမ္ဘာလူဦးရေရဲ့ဆယ်ရာခိုင်နှုန်းအတွက်သာဖြစ်တယ်လို့ WHO အမှုဆောင်ဒါရိုက်တာချုပ်ရဲ့အကြံအစည်ဘရုဆေဝတ်ကပြောပါတယ
် So we're increasingly seeing a two-track recovery and rollout of the vaccines with
that ချန်တော်နိုင်ငံကြီးတွေနဲ့စစ်ထုတ်လုပ်တဲ့နိုင်ငံတွေဆိုလို့ရှိရင် COVID အန္တရာယ်ဖြစ်နိုင်ခြင်းမြန်မာသူတွေအတွက်ကာကွယ်ဆေးနှစ်ကြိမ်ထိုးပြီးကြပါပြီအခုဆိုလို့ရှိရင်လူငယ်ပိုင်းတွေကိုတော့မှထိုးပြီးနေပါတယ်။ဒါပေမဲ့ဝင်ငွေနှိမ့်တဲ့နိုင်ငံတွေမှာကြတော့အခုထိကျန်းမာရေးလုပ်သားတွေနဲ့တက်ကြီးရွယ်တွေတော့မှကာကွယ်ဆေးရဖို့ကအတော်လေးကိုခက်ခဲနေတော့
မှာ။ကျန်းမာရေးဝန်ထမ်းတွေနဲ့တက်ကြီးရွယ်တွေကိုကာကွယ်ဆေးထိုးပေးတာဟာကမ္ဘာကျန်းမာရေးလူမှုရေးနဲ့စီးပွားရေးအကျပ်တွေတွေကြားကလွတ်မြောက်ဖို့တို့အတွက်အဓိကတော့ချက်ဖြစ်တယ်လို့မစ္စတာအေဝတ်ကပြောပါတယ်။အဲ့ဒီအဆင့်ကိုရောက်လာဖို့ချမ်းသာတဲ့တိုင်းပြည်ကြီးတွေအနေနဲ့အခုလာမယ့်စက်တင်ဘာမှာဝင်ငွေနှိမ့်ဆင်းရဲတဲ့တိုင်းပြည်တွေအတွက်ကာကွယ်ဆေးတန်း250ကိုလှူဒန်းမှဖြစ်မယ်လို့သူကပြောတာပါဇွန်နဲ့ဇူလိုင်လတွေမှာအ ਨੇ ဆုံးတော့ကာကွယ်ဆေးတန်း100လှူကြမှဖြစ်မယ်လို့လည်းသူကထပ်ပြီးတော့ပြောပါတယ်
That's what we need to get the system going now we had a great start yesterday with the US announcing it's going to contribute up to
ဒါကကျွန်တော်တို့လိုအပ်နေတဲ့ဆီးရီရဖို့အတွက်စနစ်တကျစောင့်ရမယ့်လုပ်ငန်းစဉ်ဖြစ်ပါတယ်။အမေရိကန်ကနေပြီးတော့ကာဝစီတန်း80လှူမယ်လို့ဂျာတာရီနီတုံးကကြေညာချက်နဲ့တူဒီအစီအစဉ်ကိုစပြီးတော့ဖွင့်လိုက်ပါတယ်။ပထမတုံး25တန်းကိုလည်းသူတို့ပြီးခဲ့ပြီးပါပြီ။ဒါကဂျာတာရီနီကကိုဗက်ကတဆင့်လှူဒန်းမဲ့ကာဝစီရဲ့85ရာခိုင်နှုန်းဖြစ်ပါတယ်။တခြားတန်းမြီတွေအခုလိုပဲပါဝင်လှူဒန်းလာစီလိုပါတယ်။အထူးသဖြင့်အမေရိကန်ကအဲ့ဒီဆီးရီဟာဂျွန်လတည်းရောက်လာမယ်လို့ပြောထားပါတယ်။
ကမ္ဘာတဝန်ကာကွယ်ဆေးဝေငှထောက်ပံ့ရေးလုပ်ငန်းစဉ် COVAX ကနေ2021ခုနှစ်ကုန်ပိုင်းမှာ COVID-19 ကာကွယ်ဆေးအလုံးပေါင်း2ဘီလီယံကိုဝင်ငွေနှိမ့်နဲ့အလဲအလတ်ဝင်ငွေရှိတဲ့တိုင်းပြည်တွေစီဖြန့်ဝေသွားဖို့ရည်ရွယ်ထားပါတယ်။2022ခုနှစ်နှစ်လယ်မှာကမ္ဘာလူဦးရေရဲ့60ရာခိုင်နှုန်းကိုကာကွယ်ဆေးထိုးထားပြီးဖြစ်မယ်ဆိုရင်လာမယ့်3နှစ်ကနေ5နှစ်ကျော်ကာလမှာကမ္ဘာစီးပွားရေးကလည်းအမေရိကန်ဒေါ်လာ6ထရီလီယံကျော်အထိအကျိုးအမြတ်တွေရရှိလာနိုင်မှာဖြစ်တယ်လို့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF ကမေလ31ရက်နေ့စွမ်းနဲ့အစီရင်ခံစာတစ်စောင်ထုတ်ပြန်ထားပါတယ်ရှင
်ဆေးရတဲ့တိုင်းမိတူကိုကိုဗစ်ကာကွယ်ဆေးလှူဒန်းမှု WHO ကပန်ကြားခဲ့တဲ့သတင်းအပြီးမှာတော့မြန်မာအင်ဂျင်ချင်းထိုင်းနိုင်ငံအတွင်းကိုဗစ်ကာကွယ်ဆေးထုတ်လုပ်မှုအခြေအနေကိုကြည့်အောင်ပါထိုင်းနိုင်ငံမှာပြည်ရင်းထုတ်ကိုဗစ်ကာကွယ်ဆေးအခုထုတ်လုပ်နေပြီးတော့အရေးသွေးပြည့်မီအောင်စစ်ဆေးပြီးပြီလို့ဆေးထုတ်လုပ်တဲ့ထိုင်းကုမ္ပဏီကပြောပါတယ်ဒီဆေးပါဝင်နိုင်ငံခြားကစရိနေပါပေါင်းပြီးတော့ထိုင်းနိုင်ငံအတွင်းကလူအများစုကိုဒီနှစ်ကိုဆေးပြီးထိုးပေးဖို့အစီအစဉ်ရေးဆွဲထားပါတယ်ထိုင်းနိုင်ငံအတွင်းကကာကွယ်ဆေးရရှိမှုအခြေအနေနဲ့ပတ်သက်ပြီးတော့မအေးတနာကျော်စူးစီးတင်ဆက်ပေးပါမယ်
ထိုင်းနိုင်ငံမှာကိုဗစ်ကာကွယ်ဆေးကိုလူထုကိုကြဲကြဲပြင်းပြင်းထိုးပေးမဲ့အစီအစဉ်ကာကွယ်ဆေးရရှိမှုနဲ့ပတ်သက်ပြီးတော့စိန့်တစ်တင်ဖြစ်နေကြချိန်မှာထိုင်းပြည်ပိုင်ဆိုင်တဲ့ဆေးကုမ္ပဏီကထုတ်လုပ်တဲ့ကာကွယ်ဆေးပထမအတုပ်တိတိကျကျ8တန်းကိုမကြခင်ပို့ပေးတော့မယ်လို့ AstraZeneca ဆေးကုမ္ပဏီကဇွန်လ2ရက်နေ့ဗုဒ္ဓဟူးနေ့ကပဲပြောသွားပါတယ
် So now that we are ready to deliver this high quality vaccine to Thailand we can support the Thai government
ဒီတော့ဒီအရေးသွေးမြင့်ကာကွယ်ဆေးကိုထိုင်းကိုဖြန့်ဖို့အစဉ်သစ်ဖြစ်ပါပြီ။ဆေးအာနိသင်ကောင်းတဲ့ကာကွယ်ဆေးလူတွေကိုထိုးပေးနိုင်ဖို့ထိုင်းအစိုးရကဝိုင်းဝန်းကူညီနိုင်ပြီလို့ပြောရမှာပါ
။ထိုင်းနိုင်ငံမှာ AstraZeneca ကထုတ်တဲ့ COVID ကာကွယ်ဆေးလောလောဆယ်6တန်းရှိပြီးတော့ထိုင်းမှာလည်း Science Bio Science ကုမ္ပဏီကနေဒီဆေးစုစုပေါင်း60တန်းထုတ်လုပ်ပေးဖို့ရှိတာပါ။အဲ့ဒီကုမ္ပဏီကိုထိုင်းပြည်ကပိုင်ဆိုင်တာဖြစ်ပြီးတော့ကာကွယ်ဆေးထုတ်လုပ်တာဒါပထမဦးဆုံးအကြိမ်ဖြစ်ပါလိမ့်။ လောလောဆယ်မှာထိုင်းနိုင်ငံကကိုဗစ်တတိယလှိုင်းနဲ့ရင်ဆိုင်နေရတာဖြစ်ပြီးဒီတစ်ခါကကူးစက်မှုအခြေအနေအဆိုးဆုံးဖြစ်သလိုတာဝန်ရှိသူတွေကလည်းကာကွယ်ဆေးကိုရနိုင်သမျှနေရာများများကရယူနိုင်ဖို့အကြီးအကျယ်စူးစမ်းနေကြပါတယ်။လူထုကိုကာကွယ်ဆေးကြေကြေပြင်းပြန်ထိုးပေးမယ်ကိစ္စနဲ့ပတ်သက်ပြီးတော့သတင်းကလည်းမျိုးစုံဖြစ်နေတာပါ။Science Bioscience Company ကိုထိုင်းပြည်မဟာဝီဇီယာလောင်ကောင်းကတူရဲမူပိုင်ဖြစ်တာကြောင့်အဲ့ဒီကုမ္ပဏီကကာကွယ်ဆေးထုတ်လုပ်ရေးမှာပြည်မိရမယ်စံနှုန်းတွေနဲ့ကိုက်ညီရလားဆိုတာနဲ့ပတ်သက်ပြီးတော့မေးစရာရှိရာတွေကတော့တော်တော်ကိုသတိထားမေးမြန်းရမယ်ခင်ရှိပါတယ်။ထိုင်းမှာကဘရင်ကိုစော်ကားမိရင်ထောင်ဒဏ်15နှစ်ထိအပြစ်ချခံရနိုင်ပါတယ်။Science Bioscience Company ရဲ့ဆက်သွယ်ညွှန်ကြားရေးမှူးကတော့ Nupen Lansan ဖြစ်ပါတယ်။
วัคซีนโควิดของ AstraZeneca ที่ผลิตโดยสยามไดไซได้รับการอนุมัติให้เริ่มจัดส่งภายในสัปดาห์นี้โดยได้ผ่านการรับรองมาตร
ฐาน Science Bioscience ก็ทุลุเต AstraZeneca กากวยซีโกဒီသတင်းပတ်မှာစဖြတ်မှာပါကာကွယ်ဆေးရဲ့အရေးအသွေးနဲ့ဘေးကင်းစိတ်ချရမှုကတော့ထိုင်းတာဝန်ရှိသူတွေဘက်ကခွင့်ပြုပေးထားပြီးပါပြီ AstraZeneca ရဲ့နိုင်ငံခြားတက်ခွဲခန်းကဆေးအရေးအသွေးစစ်ဆေးမှုလည်းအောင်ပြီးပါပြီ
ကာကွယ်ဆေးထုတ်လွှင့်ရင်းနဲ့ပတ်သက်ပြီးတော့ writer သတင်းဌာနကမေးမြန်းတာကိုတော့ Science Bioscience ကဘာမှပြန်မဖြေဘူးလို့ writer ကဗုဒ္ဓဟူးနေ့ကပြောပါတယ် AstraZeneca ကုမ္ပဏီကတော့ကာကွယ်ဆေးတွေကိုထိုင်းနိုင်ငံအတွက်ဇူလိုင်လဆိုရင်အစီအစဉ်ဖြစ်ပြီလို့ပြောထားပါတယ်။သူတို့အစီအစဉ်ကဇူလိုင်ကနေပြီးတော့နိုဝင်ဘာလအထိတစ်လကိုကာကွယ်ဆေး10တန်းပေးမယ်လို့ပြောပါတယ်။ဒီကာကွယ်ဆေးဖြန့်ချိမှုနဲ့ပတ်သက်ပြီးတော့ AstraZeneca နဲ့ထိုင်းတို့နှစ်ဖက်အစီအစဉ်ရတစ်ဖက်နဲ့တစ်ဖက်ယုံကြည်စွာနဲ့လှုံ့ဆော်ကြဖို့ကသဘောတူညီမှုရဲ့အရေးကြီးဆုံးအစိတ်အပိုင်းဖြစ်တယ်လို့ထိုင်းပြည်သူ့ကျန်းမာရေးဝန်ကြီးအနူတင်ချာဗီရာခွန်းကဘုရူးနေသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်
။အဆောင်စားစုโดยกรมควบคุมโรคจะต้อง
ဒီအင်္ဂါစီနိုဘက်ကာကွယ်ဆေးကိုလည်းထိုင်းကမှာယူထားပြီးတော့သူတို့စီကကာကွယ်ဆေး6တန်းလောက်ပေးနေပြီဖြစ်ပါတယ်။ထိုင်းမှာလက်ရှိအစိုးရကကိုဗစ်ကာကွယ်ဆေး5မျိုးကိုခွင့်ပြုထားပြီးတော့လောလောဆယ်2မျိုးပဲထိုးပေးဖို့ရှိပါတယ်။နိုင်ငံနဲ့လူရေ69တန်းမှာဆိုရင်တော့နှလုံးတို့ကာကွယ်ဆေးအနည်းဆုံးတစ်လုံးထိုးပြီးတဲ့သူက400ခန့်တော့မပြည့်သေးပါဘူး။အစိုးရကတော့ဒီနှစ်ကုန်မှာနိုင်ငံလူဦးရေရဲ့80ရာခိုင်နှုန်းကိုကာကွယ်ဆေးအပြည့်အဝထိုးပြီးပေးနိုင်မှုမျှော်လင့်နေပါတယ
်။ထိုင်းနိုင်ငံကကိုဗစ်ကာကွယ်ဆေးထိုးလုပ်မှုတွင်ပြီးမှာတော့ American Beyond Super ကကိုဗစ်ကာကွယ်ဆေးအခြေအနေကိုနာဆင်ကြည့်ရအောင်ပါ။American Beyond Zoo မှာတော့ဇူလိုင်လ4ရက်နေ့လွတ်လပ်ရေးနေ့မတိုင်ခင်မှာနိုင်ငံတစ်ခွားအရွေးရောက်ပြီးသူတွေရဲ့80ရာခိုင်နှုန်းကိုဗစ်ကာကွယ်ဆေးအပြီးထိုးပေးသွားဖို့တလားကြအစီအစဉ်ကိုသမ္မတဂျိုးဘိုက်တန်ကစတင်လိုက်ပါတယ်။ဒါပေမဲ့လည်းကမ္ဘာတစ်ခွားတခြားနိုင်ငံတွေနဲ့ကိုဗစ်ကာကွယ်ဆေးမျှဝေသုံးစွဲဖို့ရည် American အစိုးရကနည်းပြဟာချမှတ်တာမျိုးတော့မရှိသေးပါဘူး။ VOA အင်ပြီးတော့သတင်းတောက် Patsy Wittekuswara People ရဲ့သတင်းကိုကိုကြီးညံကပြောပြပေးပါမယ်
။ American Beyond Zoo မှာလူသန်း180ကိုဗစ်ကာကွယ်ဆေးထိုးပြီးသွားပြီမို့ပုံမှန်အခြေအနေတိုင်းသွာလာလှုပ်ရှားမှုတွေပြန်ဆလာနေပါပြီကာကွယ်ဆေးထိုးအစီအစဉ်ကိုလည်းရှေ့တိုးဆက်လုပ်နေပြီးတော့လာမယ့်ဇူလိုင်လ4ရက်နေ့လွတ်လပ်ရေးနေ့မတိုင်ခင်မှာအရွယ်ရောက်ပြီးသူတွေရဲ့80ရာခိုင်နှုန်းကာကွယ်ဆေးထိုးပြီးဖို့ဆိုတဲ့တလကြာအစီအစဉ်ကိုလည်းသမရကစတင်လိုက်ပါတယ
် If you get a shot this week
ဒီတစ်ပတ်ထဲကာကွယ်ဆေးပထမတစ်လုံးစထိုးရဲဆိုရင်ဇူလိုင်4ရက်နေ့မတိုင်ခင်ပြည်သက်ထိုးပြီးသွားမှာပါဒါဆိုရင်တော့လွတ်လပ်ရေးနေ့ကိုလွတ်လပ်လပ်ဆိုရင်ဈေးမရှိဆင်နွှဲနိုင်ပါလိမ့်မယ
်။ကာကွယ်ဆေးထိုးတဲ့မိဘတွေကိုအဲ့ဒီနေ့မှာအခမဲ့ခလေးထင်းကြောင်းပေးတာ၊ကာကွယ်ဆေးထိုးတဲ့နေရာတွေကိုသွားလာရမှာလဲ။အခမဲ့ခီးတဲ့ပို့ဆောင်ပေးတာတွေအပါအဝင်အကူအညီတွေပေးမယ်လို့သမရကပြောဆိုလိုက်ပြီးသမင်းညှက်ဆိုင်တွေနဲ့အလှပြင်ဆိုင်တွေမှာအလုံးလုံးနေကြတဲ့သူတွေကိုလည်းကာကွယ်ဆေးထိုးကြဖို့တိုက်တွန်းလိုက်ပါတယ်။ကုမ္ပဏီတွေကိုလည်းသူတို့ရဲ့ဝန်ထမ်းတွေကိုကာကွယ်ဆေးထိုးကြလောက်မလုံးပေးဆွဲဆောင်တာတွေလုပ်ဖို့သမရကတိုက်တွန်းလိုက်ပါတယ
် Free beer for everyone 20
လိုရင်ဒီမှာ bias ကူမပူစရာမလိုပဲအသက်22နှစ်ပြည့်ပြည်သူတိုင်းဘီယာအခမဲ့တောင်းနိုင်ပါလေ
အခမဲ့ကာကွယ်ဆေးကို American ပြည်သူတွေလာထိုးကြဖို့မလုံးနေအချိုးခံစား권တွေပေးပြီးဆွဲဆောင်နေရတာကြောင့်လာမယ့်ဇူလိုင်လကျရင်တော့ American မှာ COVID ကာကွယ်ဆေးတန်းရာနဲ့ချီပြီးပိုရှန်နေနိုင်တယ်လို့ဒုတက္ကသိုလ်ရဲ့ကမ္ဘာ့ကျန်းမာရေးဆိုင်ရာတီထွင်စမ်းသပ်မှုစင်တာကဒေါက်တာအနက်ဘရိုက်ကပြောပါတယ
် We have committed to 600 million doses
ကာကွယ်ဆေးတန်း600ထုတ်ဖို့ကတိပြုထားတာပါ366တန်းဖြန့်ဝေခဲ့ပြီးပါပြီဒါပေမဲ့လအနေငယ်တွင်ဆေးတွေပိုရှန်တာတွေ့လာရနိုင်ပါတယ် AstraZeneca ဆေးအများစုပါဝင်တဲ့ ကိုဗစ်ကာကွယ်ဆေးတန်း80ကိုတော့ကမ္ဘာတဝန်းကူညီဖြန့်ဝေပေးဖို့ကတိပြုထားပြီးဒီဆေးတွေကိုအများဆုံးအညီအမျှဖြန့်ဝေပေးနိုင်အောင်လုပ်ရပါမယ်
။ပိုရှန်နေတဲ့ကာကွယ်ဆေးတွေကိုဘယ်လိုပုံစံနဲ့ဘယ်တော့ဖြန့်ဝေပေးမလဲဆိုတာထုတ်ပြောဖို့အမေရိကန်အစိုးရဖိအားပေးခံနေရတာပါ။နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကတော့ခုလိုပြောပါတယ
်။
ကာကွယ်ဆေးတွေကိုညီညီမျှမျှဖြန့်ဝေပေးနိုင်အောင်လက်တွေ့ကြကြကျွန်တော်တို့အလေးထားဆောင်ရွက်ပါမယ်။Covax အစီအစဉ်နဲ့လက်တွဲပြီးတော့ပူးပေါင်းဆောင်ရွက်သွားမှာပါ
။ Covax အစီအစဉ်ဆိုတာကတော့ကမ္ဘာပေါ်မှာချမ်းသာတဲ့နိုင်ငံတွေသာမကဝင်ငွေနဲ့ဝင်ငွေအလယ်လက်ရှိတဲ့နိုင်ငံတွေမှာလည်း COVID ကာကွယ်ဆေးကိုအညီအမျှရနိုင်ဖို့ကြိုးပမ်းနေတဲ့ကုလသမဂ္ဂအစီအစဉ်တစ်ခုဖြစ်ပါတယ်။ကာကွယ်ဆေးမဟာမိတ်အဖွဲ့ Gavi နဲ့ဂျပန်နိုင်ငံတို့ပူးပေါင်းပြီးဗုဒ္ဓဘုရားကကျင်းပတဲ့ online ထိပ်သီးဆွေးနွေးပွဲမှာ Covax အစီအစဉ်အတွက်ရန်ပုံငွေဒေါ်လာ 1.4 တန်ထပ်တိုးရရှိတာကြောင့်အခုဆိုရင်ဒီအစီအစဉ်အတွက်ရန်ပုံငွေ 9.6 တန်းနီးပါးရနေပါပြီ။ဗိုလ်ဒူးနဲ့ထိပ်သီးဆွေးနွေးပွဲကိုအမေရိကန်ကတက်ရောက်ခဲ့ပေမဲ့နောက်ထပ်ဘလောက်ထပ်တိုးထည့်ဝင်မယ်ဆိုတာကိုတော့မပြောခဲ့ပါဘူး။ COVID အစီအစဉ်အတွက်အရင်ကတည်းကထည့်တဲ့ရန်ပုံငွေနဲ့ပတ်သက်ပြီးလို့တော့ဒုသမ္မတကမ်မလာဟဲရစ်ကအခုလိုပြောပါတယ
်။
COVID အစီအစဉ်အတွက် Gavi အဖွဲ့ကိုအမေရိကန်ကဒေါ်လာ2ဘီလီယံထည့်ဝင်ထားပါတယ်။2022ခုနှစ်အထိနောက်ထပ်ဒေါ်လာ1ဘီလီယံထပ်ပေးဖို့လည်းကတိပြုထားပါတယ်
။အမေရိကန်အစိုးရအနေနဲ့နိုင်ငံတစ်ခုချင်းစီကိုကိုဗစ်ကာကွယ်ဆေးကူညီပေးအပ်တာတွေလှုပ်သွားဖို့ကိုလည်းစဉ်းစားနေတာပါ။တောင်ကိုရီးယား၊ဘင်္ဂလားဒေ့ရှ်နဲ့ဗီယက်နမ်နိုင်ငံအပါအဝင်နိုင်ငံအများအပြားကလည်းအကူအညီတွေတောင်းခံထားတာပါ။ဒါပေမဲ့လည်းသမ္မတအင်ဂျူရောကတော့ဘလို့အကူအညီသွားမယ်ဆိုတာနဲ့ပတ်သက်ပြီးတရားဝင်ထုတ်ပြန်ပြောဆိုတာမရှိသေးပါဘူးခင်ဗျာ။
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ကြော်ရှိမြတ်ဗျာ။ခုတော့သတင်းပတ်ဆက်စီစဉ်တွေကိုတင်ဆက်ပြပါမယ်။အရင်ဆုံးတော့ဒီမြန်မာနိုင်ငံလူခွင့်အခြေအနေတွေကိုထင်ဟတင်ဆက်ပေးနေတဲ့ဒုအတန်စီစဉ်ဖြစ်ပါတယ်။
မင်္ဂလာပါရှင်မြန်မာနိုင်ငံတော်အမှရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့တနစ်ကြာပိတ်ထားပြီးတဲ့နောက်မှာတော့မြန်မာနိုင်ငံကအခြေခံအကြောင်းတွေပြန်ဖွင့်ခဲ့ပါပြီဒါပေမဲ့မိဘတွေကကလေးတွေကိုကြောင်းဖို့ဝင်လင်းနေကြဆဲပါနိုင်ငံတော်အမှရှိတဲ့အကြောင်းတွေမှာပောက်ကွဲမှုတွေဖြစ်နေသလိုတိမ့်နေချီတဲ့ဆရာဆရာမတွေကလည်းအလုပ်ပြောင်းဝင်မှုငင်းဆန်နေကြပါတယ်။ဒီလိုအခြေအနေမျိုးမှာကလေးတွေရဲ့ပညာရေးဘလို့ဖြစ်လာမှာလဲ။ဒီဆောင်မကို Frontier မြန်မာကသတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်။ဘုံမင်္ဂလာဆိုလို့ရှိရင်တော့ဒါအကြောင်းပြန်ဖွင့်တော့ပြန်ပြီးတော့ပြီးတက်ရမှာပေါ့နော်။ဒါပေမဲ့ဒီကလာမှာကျတော့ပြန်လဲပြီးမဲ့ဖြစ်ချင်တော့
ကျွန်တော်မြင်ပြီးတော့အထောက်တက်ဖို့အာပီရဲ့တက်စီဂျင်နဲ့ဖွင့်စီဂျင်နဲ့ပေါ့နော်ဖွင့်စီဂျင်နဲ့စီမှာဖွင့်နေတဲ့ကျွန်တော်တို့ကထားတာ
ပေါ့။ဟိုကကိုဗစ်နာမနစ်ကတည်းကနဲ့ဒီအမှန်ဆိုဒီနေ့တက်ရမှာလေ။အခုအနေထားနဲ့ကြတော့မထားဖြစ်ဘူး
။ဒါကတော့သူတို့ကလေးကြောင်းပြန့်ထားတဲ့မတဲ့အမျိုးမျိုးစဉ်းစားဆုံးဖြတ်ခဲ့ကြတဲ့မိဘတွေရဲ့အတန်းဖြစ်ပါတယ်။နယ်မျိုးတစ်ခုရဲ့နာမည်ကြီးကြောင်းတစ်ကြောင်းရှိကိုတော့ဒို့အတန်ကကြောင်းစားတင်ဖွင့်လိုက်တဲ့ရက်မှာအခြေအနေသွားကြည့်ခဲ့ပါတယ်။မျိုးရဲ့ကလေးအများစုတက်တဲ့ဒီကြောင်းမှာမေလာအတွင်းကဘုံပေါက်ကွယ်မှုတစ်ခုဖြစ်ခဲ့ပါသေးတယ်။ကျောင်းပရင်ပေါက်မှန်နေကွဲပြီးပျက်စီးမှုရှိခဲ့ပေမယ့်လူထိခိုက်မှုတော့မရှိခဲ့ပါဘူး။ကျောင်းတွေကိုပိတ်မတ်ထားတဲ့အကြမ်းဖက်လုပ်ရက်တွေနဲ့ဘုံပေါက်ကွယ်မှုတွေဟာမြန်မာနိုင်ငံအနှံ့အပြားမှာမကြခဏဆိုသလိုခက်ဆစိတ်ဖြစ်လာနေပါတယ်။ဒီလိုအခြေအနေတွေကြားမှာမိဘတွေကစိတ်ချလက်ချနဲ့ကျောင်းမအပ်ရဲကြတဲ့ပုံပါပဲ။ကျောင်းတက်ခေါင်းလောင်ချိုးပြီးချိန်အထိကျောင်းသားအနေငယ်သာကျောင်းလာတက်ကြတာကိုတွေ့ရပါတယ်။ကျောင်းပတ်ဝန်းကျင်မှာမုတ်စည်းတန်းဖွင့်ခွင့်မပေးပဲစစ်သားနဲ့ရဲတွေကကျောင်းဝင်ပေါက်မှာစောင့်နေကြပါတယ်။တခြားမျိုးနယ်ကကျောင်းတစ်ကျောင်းကိုသွားလေ့လာကြည့်ချိန်မှာတော့တချို့ကျောင်းသားနဲ့ဆရာမတွေဟာမ မတ်မတ်တက်လာကြတယ်လို့တချို့ဆီယမတွေကလည်းအဖြူစဲအင်ဂျီကိုကျောင်းသားရောက်မှလဲလဲကြတယ်လို့ကျောင်းထဲရောက်မှလဲလဲတာလည်းတွေ့ရပါတယ်။ဒါကတော့တနှစ်နေပြီးမှပြန်လဲဖွင့်လှစ်ခဲ့တဲ့စစ်ကောင်စီလက်အောက်ကကျောင်းဖွင့်မှုအနေအထားပါ။ဒီလိုမလုံခြုံတဲ့ကျောင်းပတ်ဝန်းကျင်အခြေအနေတွေဟာနိုင်ငံအနှံ့အပြားကကျောင်းတွေမှာဖြစ်နေရပါ။တချို့ကျောင်းတွေမှာစစ်တပ်ကတက်လာဆွဲထားတာမျိုးဟာကလေးတငယ်အခွင့်အရေးကိုအကြီးအကျယ်ချိုးဖောက်တာဖြစ်တယ်လို့ Save the Children, UNICEF နဲ့ UNESCO တို့ကပူးပေါင်းထုတ်ပြန်ထားပါတယ်။ရန်ကုန်မြို့ကမတ်အင်ဒရာကတော့ကျောင်းနဲ့အရွယ်ညီမနှစ်ယောက်ရဲ့လုံခြုံရေးကိုစိတ်မချတဲ့အတွက်ကျောင်းမလွှတ်ပါဘူး
။ကျောင်းတွေဟာပြင်းထန်တစ်ခုလိုဖြစ်လာပြီးတော့ဘုံမြင့်ဆိုလည်းမျိုးစုံပေါက်တယ်။ဘသူဘက်ကနေလောက်ကြလဲဆိုတော့ပြည်သူတွေကအမှန်တရားကိုဒီစားမသိရပါမယ်ပေါ့နော်။လူမျိုးတွေစိတ်ငြိမ်ငြိမ်ဖြစ်လာတယ်ပြီးကလေးရဲ့လုံခြုံမှုကိုဟုတ်သိမချောင်းပေါ့နော်ဆိုဆရာမတွေလည်းသူတို့ရဲ့လုံနဲ့သူတို့ဖြစ်နေမယ်ကလေးတွေလည်းညာပေါင်းများစွာရှိနေမယ်ကျောင်းထဲမှာကိုယ်ကလေးတယောက်တည်းအတွက်လည်းသူတို့လည်းပြန်ပြီးဆိုင်ပြနေမှာမဟုတ်ကျောင်းထဲမှာဇာကနေနေများတော့သူတို့ရာနေရာယူထားရရှိတယ်လေသူတို့ကဒီစက်ကောင်စီဘက်ကနေရာယူထားရရှိတဲ့ခါကျတော့ကလေးရဲ့လုံခြုံရေးအဆင်မပြေမစင်မပြေဘူးလို့ခံစားရတယ်ပေါ့နော်အဲ့တော့မလွတ်ချင်ဘူးပြီးတော့စိတ်န်းဆိုတာအရွယ်လေးရောက်နေပြီအရွယ်ကောင်းတစ်ခုလည်းဖြစ်တယ်ကလေးမိန်းကလေးလည်းဖြစ်တယ်ပေါ့နော်အဲ့ဒီခါကျတော့သူ့ကိုဒီသူတို့ရဲ့ကျောင်းဝင်ထဲမှာသွားပြီးတော့မတက်စီချင်ဘူးအဲ့တော့ကျောင်းကိုအပြင်မှာပဲငှားပြီးတော့ပဲ
ဘုံပေါက်ကွယ်မှုရာကျောင်းအနှံနဲ့ကာလအတွင်းစိတ်အပူပန်ရဆုံးကိစ္စတစ်ခုဖြစ်ခဲ့ပါတယ်။ကျောင်းစားဖွင့်တဲ့ရက်မှလည်းပေါက်ကွယ်မှုတွေအများအပြားရှိသလိုအဲ့ဒီနောက်ပိုင်းမှလည်းဘုံပေါက်ကွယ်မှုတွေရှိနေသေးပါ။ UNICEF ရဲ့ထုတ်ပြန်ချက်အရဖေဖော်ဝါရီလကနေမေလအတွင်းစာသင်ကျောင်းတွေနဲ့ကျောင်းဝန်ထမ်းတွေကိုတိုက်ခတ်မှု54ခုရှိခဲ့ပါတယ်။ဒါအပြင်စစ်တပ်ကအသုံးပြုတဲ့ပညာရေးဝန်ဆောင်မှုပေးတဲ့နေရာတွေမှာလည်းမတော်တဆဖြစ်မှု140ခုဖြစ်ခဲ့တာပါတိုက်ခိုက်မှုအားလုံးထဲကအနည်းဆုံး39ခုဟာမေလာတလရဲ့အတွင်းမှာဖြစ်ခဲ့တာပါထိခိုက်ဒဏ်ရာရရှိရစဉ်အသေးစိတ်ကိုတော့မသိရပါဘူးကလေးမိဘတွေဟာပောက်ကွဲမှုကိစ္စတွေအပြင်မြန်မာနိုင်ငံမှာစစ်ဆေးတွေ့ရှိမှုနည်းနေသေးပေမဲ့ထိုင်းနဲ့အိန္ဒိယလိုအိမ်နီးချင်းနိုင်ငံတွေမှာကူးစက်နှုန်းမြင့်မားနေတဲ့ကိုရိုနာဗိုင်းရပ်စ်ကိုလည်းစိတ်ပူရပါသေးတယ်တချို့မိဘတွေကတော့သူတို့ကလေးရဲ့ပညာသင်ကြားခွင့်မဆုံးရှုံးစေဖို့ဆုံးဖြတ်ခဲ့ကြပါတယ်
။မလို့မှုဆိုရင်တေးကြတယ်ကိုသားစီဟိုလာအတန်းအားဖြင့်လည်းနောက်ကျသွားမယ်။နောက်ကျသွားတဲ့အခါမှာအဲနောက်ကျရင်မဆွတ်စော်မဆွတ်သူ့ငယ်ချင်းတွေကအတန်းထက်သွားပြီးသူကထိုင်ခဲ့တဲ့အချိန်မှာသူ့မှာစိတ်ပိုင်းဆိုင်ရာခံစားချက်တွေရှိနေအဲအဲ့ဒီသူ့တက်သက်လုံးမှာခံရတယ်ဖြစ်ကောင်းဖြစ်သွားနိုင်တယ်။ပြီးရင်ခုနကပြောလေးလာသိရင်မှုဆိုတဲ့အရာကြီးစီသူ့မှာနောက်ထပ်တစ်နှစ်ထပ်ပြီးနောက်ကျသွားရင်သူ့ရဲ့ဟိုအုံနောက်ရဲ့ဖွံ့ဖြိုးတိုးတက်မှုကြီးထိခိုက်သွားမယ်။ဒါစီလည်းပဲသူ့ရဲ့ဘဝတောင်လုံးသာထိခိုက်အောင်ထိခိုက်သွားနိုင်တယ်။
သုံးတန်းအရွယ်သားဖြစ်သူကိုနေပြည်တော်ကကိုပိုင်အထက်တန်းကျောင်းမှာကျောင်းဝတ်ခဲ့တဲ့ဖခင်ဖြစ်ပါတယ်။ကလေးကျောင်းအပ်လို့ပတ်ဝန်းကျင်ကစစ်ကောင်စီကိုအားပေးသူအဖြစ်ဆွဆွဲတာခံနေရတယ်လို့ဆိုပါတယ်။သူက
ကျောင်းအပ်ခြင်းမအပ်ခြင်းဒီခုနပြောသလိုဟိုမိဘကြီးရဲ့ကိုပိုင်ဆုံးဖြတ်ချက်ကိုပိုင်ရွေးချယ်မှုပဲဖြစ်ပါတယ်။ကလေးတွေဒီဆက်ဆက်ချင်းမပြည့်သေးတာဖြစ်တဲ့အတွက်မိဘကြီးရဲ့ဆုံးဖြတ်ချက်အရာပဲသူတို့ရဲ့ဟိုရွေးချယ်မှုကိုလုပ်ရတာ။ကျွန်တော်ကတော့မတက်တဲ့သူမအပ်တဲ့သူတွေကိုလည်းအဖြစ်လည်းမမြင်ဘူး။ဟိုတက်တဲ့အပ်တဲ့သူဆိုတော့အဲ့လိုပဲတက်တဲ့အပ်တဲ့သူတွေပုံမှန်လေခုနကပေါ့နော်ဟိုဟိုအားပေးတယ်ကိုဟောက်ကိုမတူညီသောယူချက်မှုနှစ်ခုကိုဟိုကိုဆုံးမဲ့တဲ့နဲ့ကိုယူချက်တာသာလည်းဖြစ်တယ်အဲ့ဒီခုစားမှာအဲ့ဒီအတိုင်းဝိုင်းတစ်ခုစားမှာဟိုပြဿနာလည်းမဖြစ်စေချင်ဘူးတစ်ခွက်နဲ့တစ်ခွက်အမြင်မကြည့်တာမျိုးလည်းမဖြစ်စေချင်ဘူးဒီဟာဒီကိုယူချက်မှုဒီကိုတယောက်တည်းအတွက်ဖြစ်မှာတော့မဟုတ်ဘူးကိုသားသမီးရဲ့အနာကကိုသားသမီးရဲ့ဘဝဆိုတာကိုတော့ဟိုထည့်သွင်းစဉ်းစားကြည့်တယ်ပေါ့နော
်အစိုးရအကြောင်းမှာကလေးကိုကြောင်းထားရမယ့်ဒေါ်ရတနာကတော့သူမရဲ့တဒန်းရွယ်သားကိုအိမ်မှာသာဆရာမခေါ်ပြီးစတင်ပေးနေပါတယ်
။ကျောင်းတက်ထားပြင်ကြတော့လည်းမလေးဟိုကိုကမနဲ့တော့ပို့လိုက်တယ်ညနေမှပြန်လာမှဆိုဒီကြားထဲကိုလည်းတော့မဆောင်နိုင်ဘူး။တနေ့အတန်းလဲတပိုင်းစိတ်ပူတယ်။အဲ့ဒါတော့ဟိုအဲ့ဒါတော့နောက်ပိုင်းကျတော့ဒီသူတို့ဝင်ခွင့်နေပါတယ်ကျတော့နည်းနည်းလေးစကားပြောလာမယ်လေ
။ဒို့အတန်ကအခြေခံလူတန်းစားမိသားစုတွေတဲကအလေတန်းအရွယ်ကလေးတချို့နဲ့စကားပြောကြည့်ချိန်မှာတော့ကျောင်းတက်မဲ့ကလေးတွေမှလည်းကြာရှည်စွာကြောင်းပိတ်ထားတာစနစ်သက်ပြောင်းလဲတာတွေကြောင့်ကျောင်းစာမလိုက်နိုင်မှာကိုစိုးရိမ်တာတွေရှိနေပါတယ်။ငွေကြေးတတ်နိုင်တဲ့မိဘတွေကတော့ကလေးတွေကိုဂိုက်ဆရာဆရာမတွေငှားပြီးပညာသင်ကြားပေးတာကိုယ်တိုင်သင်ကြားပေးရတွေရှိပေမဲ့ငွေကြေးမတတ်နိုင်တဲ့မိဘတွေအောက်မှာကြီးပြင်းလာတဲ့ကလေးတွေအတွက်ကတော့စိန်ခေါ်မှုတစ်ခုပါ။အစိုးရကြောင်းလာတတ်တဲ့ကလေးတွေရဲ့လုံခြုံရေးအတွက်ဘလောက်ထိအာမခံချက်ရှိလဲဆိုတာနဲ့ကျောင်းအပ်သူဦးရေကိုအတည်ပြုဖို့အတွက်အခြေခံပညာဦးစီးဌာနကိုဖုန်းအချင်းချင်းဆက်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးစစ်ကောင်စီရဲ့အာဘော်မီဒီယာတွေကနေတော့ရန်ကုန်တိုင်းဒေသကြီးရဲ့ကျောင်းသား30သိန်းမှာ3သိန်း8000ကျော်လာအပ်ခဲ့တယ်လို့ဖော်ပြထားပါတယ်ဒါပေမဲ့သက်ဆိုင်ရာဝန်ကြီးဌာနကချုပ်ပြန်တာမရှိသလိုအတည်ပြုလို့လည်းမရခဲ့ပါဘူး မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ် MDF ကတော့ကျောင်းသားစုစုပေါင်းရဲ့900ခန့်နှုန်းလောက်ပဲကျောင်းအပ်လိမ့်မယ်လို့ခန့်မှန်းပြောဆိုပါတယ်။ကျောင်းသားမိဘတွေဟာပညာရေးရဲ့အရေးအသွေးပေါ်မှာလည်းယုံကြည်မှုညှော့နေကြပါတယ်။အခြေခံပညာဆရာ4သိန်းကျော်မှထောက်ဝက်လောက်က CDM လုပ်နေကြပြီးအဲ့ဒီတွေက3သိန်းကျော်ကိုစက်ကောင်စီကတာဝန်ကယာယီရက်ဆိုင်ထားတာဖြစ်ပါတယ်။စက်ကောင်စီကပြင်ပကနေ့စားဆရာတွေခေါ်ဖို့စီစဉ်ခဲ့ပါတယ်။သူတို့တွေကအများစုဟာတင်ကြားရေးအတွေ့အကြုံလုံးဝမရှိသူတွေပါ။ဒိုအန်က MTF ရဲ့ဂျာကာလာအမှုဆောင် CDM ဆရာတဦးနဲ့စကားပြောကြည့်ခဲ့ပါတယ်
။အခြေတူးကြည့်တဲ့ပညာရေးချင်းနိုင်မှုတိတ်မလို့ဘူးဗျာ။တကယ်ဆရာကောင်းနေအများစုအပြင်ရောက်ကုန်ညာ။ဒီတန်တန်းကဆန်ဆန်ပါပွဲပဲရရ။အဲ့ဆရာတယောက်မှာဆရာသိရှိမှတော့ဆရာလို့ကျွန်တော်ခေါ်လို့ရမှာဗျာ။အဓိကပြောရရင်တော့ခုဌာနလေးကနေခုထုတ်ပြန်ခံလိုက်ရတယ်။ဌာနကနေအပြင်ကို CDM လုပ်ပြီးတော့အပြင်ကိုရောက်သွားကြတဲ့ဆရာတွေက။ဆရာသိအားကောင်းကြတဲ့လူတွေဖြစ်တယ်ဗျာ။အော်အဲ့ဆရာဖြစ်ဖြစ်တွေကိုဒီခုမှခေါ်ခန်းနေဆရာနေလာလာပြီးဆရာအတက်ကလေးကြီးကဟိုကာဘာဖြစ်နိုင်မှုဆိုတော့မဖြစ်နိုင်ပါဘူးကြာတော်တော်ကြီးခဲရင်ပါလေဟိုဆရာတယောက်ဖြစ်ဖို့အတွက်ကဟိုချက်ချင်းတောက်ပြီးတော့ဟိုဖြူချင်းဝတ်တုံဝင်ရင်ဖောင်းဝတ်ပေးလိုက်တာနဲ့ဆရာဖြစ်တာမှမဟုတ်တာဆရာစိတ်ကြီးမှဆရာဖြစ်တာဗျ
905ကကြီးနဲ့ဖန်ရန်ထုတ်ခံထားရတဲ့ CDN ဆရာမတူကတော့
ကျမတို့အနေနဲ့ကတော့လေဒီစိတ်တိုင်းဆိုင်ရာရောသူတို့ရဲ့ attitude တွေရောသူတို့ရဲ့စကားတွေရောပြည်အောင်ပြီးနိုင်တဲ့ပြင်စားတဲ့မျိုးကျမတို့ကပြင်ဆင်နေပေါ့နော်မတရားမှုတွေကိုဆရာမတွေကရက်ခံပြီးတော့ဒီအမှန်တရားတွေကိုဖုံးကွယ်ပြီးတော့ဆရာမတွေကဒီယူကြမှုတွေဒီအမိန့်တွေအောက်မှာခလေးကိုပညာတင်ကြားပေးရမှာဆိုလို့ရှိရင်တော့ကျမကတော့တိတ်ပြီးတော့စိတ်ဆန္ဒမရှိတော့ဘူးပေါ့နော်အဲကြောင့်မလို့ကျွန်မကဆုံးဖြတ် CDM လုပ်တော့မှာဖြစ်ကျွန်တော်တို့လွတ်လပ်တဲ့အင်ဂျာတင်မှုတွေရတဲ့အဖြစ်ပေါ့နော
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးနဲ့လို့ဒိုးအတန်ဖွဲ့သားတွေကပြောလင်ပါတယ်ဒိုးအတန်တန်ဖွဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လင်းတဲ့ Radio Season မှာလဲစနေနေ့ည9:00ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နံနက်6:00ကနေ9:00တွင်းမှာလဲနှာစင်နိုင်ပါတယ်ဒီ Season ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုတန် Season ကိုနှာစင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဒိုတန် Season ကိုနှာစင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့စနေညသကဝိုင်း Season ကိုတင်ဆက်ပေးပါမယ်အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ Ranger ပြည်သူများဆိုင်ရာမူဝါဒသဘောထားကိုကျူးစွပေးမယ်လို့1982ခုနှစ်နိုင်ငံသားဖြစ်ခွင့်ဥပဒေဖြတ်သိမ်းရေးအချက်ကတော့ပြတ်သားမှုမရှိတဲ့အတွက်စိုးရိမ်မိတဲ့အကြောင်းမြန်မာမွတ်စလင်တိုင်ပင်ခံကော်မတီကပြောပါတယ်။ဂျွန်လ3ရက်နေ့ကထုတ်ပြန်လိုက်တဲ့ NUG အစိုးရရဲ့ Ranger မူဝါဒမှာ1982ခုနှစ်နိုင်ငံသားဖြစ်မှုဥပဒေပြင်ဆင်တာဒါမှမဟုတ်အစ်စ်ပြဌာန်းတာကိုဖွဲ့စည်းပုံအခြေခံဥပဒေသစ်ရေးဆွဲပြီးတဲ့နောက်ပိုင်းမှာလှုပ်ဆောင်မယ်လို့ဖော်ပြထားတာပါ။မြန်မာနိုင်ငံလုံးဆိုင်ရာမွတ်စလင်လူမျိုးစုများတိုင်ပင်ခံကော်မတီရဲ့ပြောခွင့်ရဗြိတိန်ချီဆိုင်မြန်မာလူခွင့်ရေးကွန်ရက်ကဥကြော်ဝင်းကိုဝိုင်းအကျင်နိုင်ကဆက်သွယ်မြင်မြန်ထားပါတယ်စနေညသကပိုင်းအစီအစဉ်မှာနားဆင်နိုင်ပါတယ်ခင်ဗျာ
မင်္ဂလာပါဥကြော်ဝင်
းဟုတ်မင်္ဂလာပ
ါဟုတ်ကဲ့ဥကြော်ဝင်းကျွန်တော်တို့ပထမဆုံးမေးချင်တာကတော့ဒီအမျိုးသားညီညွတ်ရေးအစိုးရ NUG ကနေပြီးတော့သူတို့ဂျွန်လ3ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်တဲ့ Rohingya ပြည်သူများဆိုင်ရာမူဝါဒသဘောထားနဲ့ပတ်သက်လို့အဲ့ဒီသဘောထားထုတ်ပြန်ချက်အပေါ်မှာဒီဥကြော်ဝင်းတို့ရဲ့မြန်မာနိုင်ငံလုံးဆိုင်ရာမွတ်စလင်လူမျိုးစုများအတိုင်ပင်ခံကော်မတီနေနဲ့ဘယ်လိုသုံးသပ်ပါလဲရှင
်ဟုတ်ကျေးဇူးပါမင်္ဂလာပါမကျွန်တော်တို့အနေနဲ့ဟိုဘလို့ပြောမလဲဆိုတော့ဟိုသတိကြီးစွာနဲ့တော့ကြိုးဆိုတာပေါ့နော်အမ်ဒီထဲမှာသတိထားမိတဲ့စကလုံးကြီးဟိုကြည့်မယ်ဆိုရင်သူကပြောကြတဲ့ကဟိုရိုဟင်ဂျာပြည်သူများဆိုတဲ့ပုံစံသုံးထားတဲ့အတွက်ဟိုအားရမိပါတယ်ဒီလိုစကလုံးမျိုးသုံးတာတွေ့ရတဲ့အတွက်ပေါ့နော်အမ်နောက်ဒီထဲမှာနည်းနည်းလေးတော့ကျွန်တော်တို့အတွက်ဟို concern ဖြစ်စရာတချို့တွေလည်းရှိပါတယ်အမ်ဘလို့ပြောမလဲဆိုတော့ဟိုပြန်လဲကျွန်တော်ဟိုသုံးသပ်မိတဲ့လောက်ပေါ့နော်အမ်ဒီကိစ္စတွေအားလုံးဟာဟို1962နောက်ပိုင်းဗိုလ်ချုပ်နေဝင်အာဏာသိမ်းပြီးနောက်ပိုင်းမှာဒီပြဿနာတွေကဆက်ဖြစ်လာတာဆိုတော့ကျွန်တော်တို့ကဗာတွေ့လဲဆိုတော့ဟိုဆုံးရှုံးသွားတဲ့ဒီအာဏာဒီဘယ်လိုပြောမလဲဒီဆုံးရှုံးသွားတဲ့လူအခွင့်အရေးတွေနောက်လူမျိုးစုအခွင့်အရေးတွေကိုဟိုဗိုလ်ချုပ်နေဝင်နောက်ပိုင်းကိုကျွန်တော်တို့ပြန်ပြီးတော့ back သွားလိုက်ရုံပဲဒီအတွက်ကျွန်တော်တို့ကတကူးတကဥပဒေတွေရေးဆွဲကြလဲမလို့သလို မူဝါဒအစ်တည်းလည်းကျွန်တော်ချမှတ်စရာမလိုသေးဘူးမလိုသေးဘူးလို့ကျွန်တော်မြင်တာပါเนาะတချို့မူဝါဒတွေတော့လိုအပ်တာပါဒါပေမဲ့ဟိုဒီဆုံးရှုံးသွားတဲ့ဒီလူခွင့်ရေးတွေနဲ့နှစ်တိုင်းသားခွင့်ရေးကိုပြန်ပြီးတော့ဟိုပေးမယ်ဆိုရင်တော့ဒါဒီလောက်ကြီးကြီးမားမားခက်မရှိဘူးလို့ကျွန်တော်မြင်တယ်အဲသို့တော်လည်းဒီထဲမှာကျွန်တော်နည်းနည်းလေးထောက်ပြစရာတစ်ခုပါရှိလဲဆိုတော့အမ်ဒီ Ranger ချိန်ညာချက်ဟိုချိန်ညာချက်မှာပဲနည်းနည်းလေးကျွန်တော်တို့ဘက်ကဟိုနည်းနည်းသဘောတာအထိပ္ပယ်ကောက်တဲ့နေရာမှာကျွန်တော်တို့နည်းနည်းလေးကွဲလွဲမှုရှိတာကျွန်တော်တွေ့ရတယ်ဘယ်လိုလဲဆိုတော့ဒီ80နှစ်ဥပဒေနဲ့ပတ်သက်လို့ပေါ့နော်မူဝါဒဘိုင်းမှာရေးထားတာကဘယ်လိုရေးထားလဲဆိုတော့ဒီ80နှစ်အပါဝင်အခြားဖိနှိပ်တဲ့ဥပဒေတွေကိုအဖြတ်သိမ်းပြီးတော့ပြန်လည်ပြင်ဆင်ပြီးတော့တော့ဒီခြေဥပဒေတစ်ခုသူတို့ရေးဆွဲမယ်ပေါ့နော်အဲ့လိုလှုပ်ဆောင်သွားမယ်ဆိုပြီးရေးထားတယ်ဒါနောက်ဒီဘက်မှာသတင်းထုတ်ပြန်ချက်အသုံးပြသော2021မှာကျတော့ဒီ80ဥပဒေကိုပယ်ဖြတ်ပြီးမှဒီဆန်ရှင်ဆန်ယုံနဲ့ကိုက်နေတဲ့နိုင်ငံသားဥပဒေတရက်ကိုသူကပြန်ပြီးတော့ဟိုရေးဆွဲမယ်ဆိုပြီးတော့ရေးထားတယ်ဆိုတော့ဒီနှစ်ခုကနည်းနည်းလေးကွဲလွဲနေတယ်ကျွန်တော်မြင်တာပါเนาะဆိုတော့ဘယ်လိုကွဲလွဲလဲဆိုတော့ဒီထဲမှာနည်းနည်းလေးပို deeply ကျွန်တော်ဟိုထောက်ပြရမယ်ဆိုရင်အကယ်၍80ဥပဒေဆိုတာကဒါနာဇီဥပဒေတစ်ခုဆိုတာကဒါတကဘာလုံးပြောနေပြီပမာပြီဟုတ်ပြီလားတော့ဒါပြီးခဲ့တဲ့ခေါက်အမေရိကန်ဟိုကွန်ဂရက်ကပုဂ္ဂိုလ်တယောက်လည်းဒီလိုပဲပြောသွားတယ်ဆိုတော့ဒီထဲမှာထောက်ပြချင်တာကဘာလဲဆိုတော့ဘာကြောင့်ညာ2008ဥပဒေကိုတော့မဆိုင်မတွကျွန်တော်တို့ဖြတ်သိမ်းလိုက်တယ်80ဥပဒေကိုတော့ဘာများဘာအကြောင်းကြောင့်ကျွန်တော်တို့ဟိုအချိန်ဆွဲနေရတယ်လဲဟို80ဥပဒေဆိုတာဒါလုံးဝဖြတ်သိမ်းတဲ့ဥပဒေတစ်ခုဖြစ်တယ်အကယ်၍ဒီ80ဥပဒေကိုမဖြတ်သိမ်းဘဲနဲ့အဲ့ဒီအချိန်ထိထားရအောင်မယ်ဆိုတာကဒါ80ထဲကနေပြီးတော့တိုင်ဝမ်ယူသုံးဖို့လိုအပ်တဲ့အချက်တွေရှိသေးတယ်လို့ကျွန်တော်ကထင်နေတာပေါ့
NUG အစိုးရအနေနဲ့ကလည်းတကယ်တမ်းကျတော့သူတို့ဘက်မှာအခက်အခဲအချက်တွေရှိနေတဲ့အပိုင်းပေါ့နော်။ဟောသူတို့ကရွေးကောက်ခံလွှတ်တော်အမတ်တွေနဲ့ဖွဲ့စည်းထားတယ်။ဒါအခုဆီယနာသိမ်းလိုက်တဲ့အတွက်ပေါ့နော်။သူတို့ဖွဲ့စည်းပြီးတော့အခုဒီအစိုးရအတရက်အနေနဲ့သူတို့ဒီဆောင်ရွက်တင်တာတွေပေါ့နော်။လက်ရှိဆောင်ရွက်မဲ့လုပ်ကိုင်ရမယ့်ဟာတွေသူတို့ဆောင်ရွက်တဲ့အပိုင်းမှာအခုလိုမျိုးဟို sensitive ပေါ့နော်။ဟိုထိလေရှလွယ်တဲ့ဒီဘာလို့ဆိုမြန်မာနိုင်ငံမှာနှစ်ပေါင်းများစွာစစ်အာဏာရှင်တွေအုပ်ချုပ်ခဲ့တဲ့အတွက်ဟိုဒီလိုလူမျိုးရေးဘာသာရေးနဲ့ပတ်သက်မြန်မာနိုင်ငံမှာကဟိုထိလေရှလွယ်တဲ့တကယ့်ဟို sensitive issue လို့ဖြစ်နေတာပေါ့နော်။အဲ့လိုမျိုးဖြစ်နေတဲ့အပိုင်းမှာသူတို့ကဒီ NUG အစိုးရအနေနဲ့သူတို့ဟိုအာမခံပြီးတော့ဒါကြီးကိုသူတို့ဖြတ်သိမ်းပါမယ်လို့လောက်ကင်နိုင်စွာအနေထားပေါ့နော်။အဲ့မှာအကန့်အသတ်တွေရှိနေမယ်ဆိုတော့အပိုင်းလို့ဖြစ်လာမယ်ဆိုရောဥကြုံဝင်တို့ဘလို့သုံးတက်လဲရှင့
်။ဒါလွတ်လွတ်လေးပါ။ဟို2008ဥပဒေအခြေခံဥပဒေကိုဘလို့ဖြတ်သိမ်းခဲ့တယ်လဲ။အဲ့လို80ဥပဒေကိုဖြတ်သိမ်းလိုက်ရုံပါပဲ။ဆိုတော့အခုအချိန်မှာဒါကဘလို့ပြောမလဲဆိုတော့ဟို NUG အစိုးရအနေနဲ့ leadership တစ်ခုကိုပြက်ပြက်သားသားပြဖို့လိုအပ်လာပြီ။ကျွန်တော်တို့တိုင်းပြည်အနာဂတ်ဟာဒီအစိုးရလက်ထက်မှာဘယ်လိုသွားမလဲဆိုတော့ကို NUG ကနမိတ်ဖတ်နေပြီဒါဒါကိုကျွန်တော်တို့စောင့်ကြည့်နေကြတာတိုင်းသားတွေလည်းဒါကိုစောင့်ကြည့်နေကြသလိုနိုင်ငံတကာကလည်းစောင့်ကြည့်နေကြတယ်ဆိုတော့ရှေ့ဆက်မဲ့ခီးကျွန်တော်တို့ရဲ့အဓိကပတ်နေရအဓိကကျွန်တော်တို့ရဲ့ goal ကပေါ့နော်ဒီစစ်တပ်ကိုကျွန်တော်အာနာစစ်တပ်အာနာတင်ထားတဲ့ဒီစစ်တပ်ကိုကျွန်တော်အနိုင်ဟိုဖယ်ရှားဖို့ပါဆိုတော့အဲ့လိုဖယ်ရှားတဲ့နေရာမှာကျွန်တော်တို့ကအားလုံးရဲ့ပါဝင်မှုကတော်တော်လိုအပ်တယ်ဒါပေမဲ့ဒီနေရာမှာဘာတွေဖြစ်လာလဲဆိုတော့ဟိုတန်တရားတွေမယုံကြည်မှုတွေအားရှိနေတော့နောက်တစ်ခုက trauma ဆိုတော့ trauma တွေကလည်းစိတ်ခံစားမှုတွေကလည်းတော်တော်လေးကိုရှိထားပြီးပြီဒီထဲမှာဆိုတော့အဲ့အတွက်ဒါတွေကိုကုစားဖို့တော့လိုအပ်တယ်ဒါတွေမကုစားနိုင်ဘူးဆိုရင်ကျွန်တော်ညီညွတ်ရေးတစ်ခုတိဆောက်လို့မရဘူးအေးညီညွတ်ရေးတစ်ခုတိဆောက်ပြီးဆိုရင်တော့ဒီစစ်တပ်ကိုလည်းကျွန်တော်ကပြန်ပြီးတော့ဟိုတိုက်ခိုက်နိုင်တယ်ပြန်ပြီးတော့ကျွန်တော်အနိုင်ယူနိုင်တယ်သူ့ကိုဆိုတော့အဲ့လိုတွေဖြစ်လာဖို့အတွက်ကဒီညီညွတ်ရေးတိဆောက်တဲ့နေရာမှာအပြန်အလှန်ယုံကြည်မှုဆိုတာတော်တော်လိုအပ်တယ်အပြန်အလှန်ယုံကြည်မှုကိုတည်ဆောက်ဖို့အတွက်လက်ရှိရှိနေတဲ့အတားဆီးဖြစ်တဲ့ဒီ80နဲ့ဥပဒေနောက်ဒီလိုဟိုဘယ်လိုပြောမလဲဒီဗိုလ်ချုပ်နေဝင်လက်ထက်ကနေဖြစ်လာတဲ့ဒီပေါ့နော်အဲ့ချမှတ်ထားတဲ့ဒီလိုဟိုနာဇီလိုဥပဒေတွေကိုပယ်ဖျက်ပြစ်ဖို့တော်တော်လိုအပ်တယ
်ဟုတ်ကဲ့ဒီနေရာမှာအဲ့ NUG အစိုးရရဲ့ဒီထုတ်ပြန်ချက်ရိုဟင်ဂျာပြည်သူများဆိုင်ရာမူဝါဒသဘောထားထဲမှာတော့သူတို့ပြောထားတဲ့ထဲမှာဒီပြည်ထောင်စုတွင်းနေထိုင်ကြသူတွေဟာလူ့အခွင့်အရေးကိုအပြည့်အဝခံစားခွင့်ရှိစေရမယ်ဆိုတဲ့အချက်အပါအဝင်ပေါ့နော်ဒီနိုင်ငံသားအခွင့်အရေးခံစားခွင့်တို့လူမျိုးအလိုက်ခံစားခွင့်တို့ဆိုတဲ့ဒီမူဝါဒရည်တည်ချက်က NUG ရဲ့ရည်တည်ချက်ကလုံလောက်မှုမရှိဘူးဆိုတဲ့သဘောလားရှင
်ဟုတ် Federal Democracy ဆိုတဲ့စနစ်မှာကျွန်တော်တို့ပြောချင်တာကအခုကျွန်တော်တို့ UK တို့ USA တို့မှာဆိုရင်ဥပမာ USA မှာဆိုရင်သူရဲ့ Indigenous Right တွေရှိပါတယ် Indigenous People ဖြစ်တဲ့ပုံမှာဒါပေမဲ့နိုင်ငံသား right မှာကြတော့မကွာဘူးသူကတခုပဲ။နောက်တိုင်းသားဖြစ်တတ်မှတ်ခြင်းဆိုတာကလည်းဘလို့ရှင်းရှင်းလင်းလင်းအတိတ်ပဲအခုထိကျွန်တော်တို့မသိရသေးဘူး။ တလောက CRPH ကနေထုတ်သွားတဲ့ဗတင်းကြီးရှိသလိုအခုဒီNUG ကနေပြီးတော့ထုတ်လိုက်တဲ့ဒီလိုဟင်ချန်နဲ့ပတ်သက်တဲ့မူဝါဒစာတမ်းပေါ့နော်ဆိုတော့ဒီနှစ်ခုကိုကျွန်တော်နိုင်စီပြီးပြန်ဖတ်ကြည့်တော့ပြန်လေ့လာကြည့်တော့ဘာတွေ့ရလဲဆိုတော့အော်ဒီကျညာစာတမ်းမှာပါပါတယ်ဆိုတော့ဒီဟိုလူမျိုးတိုင်းပေါ့နော် individual right နဲ့ collective right ဆိုတာခံစား권ရှိတယ်ဒါပေမဲ့ federal ဗတင်းကြီးကတော့သူကဘယ်လိုရေးထားလဲဆိုတော့အပိုင်း1အခန်း4မှာသူကဘယ်လိုရေးထားလဲဆိုတော့တိုင်းသားလူနည်းစုအခွင့်အရေးမှာအခွင့်အရေးတာဘယ်လိုပြောတိုင်းသားလူနည်းစုအခွင့်အရေးနဲ့နိုင်ငံသားအခွင့်အရေးနဲ့မတူပြန်ဘူးဆိုတော့နိုင်ငံသားဖြစ်တိုင်းတိုင်းသားလူနည်းစုအခွင့်အရေးကိုမရနိုင်ဘူးဆိုတော့နိုင်ငံသားနဲ့တိုင်းသားဆိုတာပြန်ခွဲထားတယ်ဒါကိုပြန်ကြည့်ကြပြန်80နှစ်ကအရေးလက္ခဏာဒါဒီမှာပြန်ပါလာပြီဆိုတော့ဒါ80နှစ်ဥပဒေကိုမဖြတ်သိမ်းဘူးဆိုတော့ကျွန်တော်ကပို့ပြီးတော့တန်တရားဝင်လာတာကဒီဟာတွေဆက်ပါလာနိုင်သေးလားဒါဆိုရင်ဒီဟာတွေပါလာနိုင်တဲ့အတွက်ဗတိညမာလည်းအခန်းဟိုအပိုင်းတည်းအခန်းလေးမှာဒီဟာကပြတ်ထန်းထားတယ်ဒါမျိုးနောက်အခုအချိန်ကြာတဲ့မှာလည်းဟို1980နှစ်ဥပဒေကိုမဖြတ်သိမ်းထားဘူးဒါပေမဲ့အဲ့ဒီဥပဒေတွေကိုကျွန်တော်ဟိုသူကအခြေခံဥပဒေတခုရေးဆွဲပြီးမှဒါကိုပြမယ်လို့ဟိုပြန်ပြီးတော့ဟိုဖြတ်သိမ်းမယ်လို့သူကရေးထားတယ်ဆိုတော့ကျွန်တော်တို့ဆွေးနေတာက80နှစ်ဥပဒေကအဲ့ဒီထဲမှာပါတဲ့အချက်တွေကိုပြန်ယူသုံးပြီးတော့မှဟိုအခြေခံဥပဒေတခုတိဆောက်ပြီးတော့မှဒါကိုဖြတ်သိမ်းမယ်ဆိုရင်ဟိုတစ်ဖက်က Federalism လို့equal right တော့ပြောနေတာလေကျွန်တော်တို့တအိုးချင်းကြီးတွေ့တဲ့အချိန်မှာကြားနေရတာပဲကြားနေရပါတယ်เนาะဆိုတော့ဒါပေမဲ့အဲ့ဒီထဲမှာအခုလို့ကျွန်တော်ပြန်ချိန်ထိုးကြည့်လိုက်တော့ဟို citizenship right တစ်ဆင့် name citizenship right ပုံစံမျိုးတွေဖြစ်လာမှာကိုကျွန်တော်ဆိုရည်နေအ
ဲ့တော့အဲ့နောက်တစ်ခုကဒီ NUG ရဲ့ထုတ်ပြန်ချက်ထဲမှာပေါ့เนาะရိုဟင်ဂျာတွေနဲ့ပတ်သက်လို့ရှိရင်အရင်အစိုးရလက်ထက်တွေကဆောင်ရွက်လာတဲ့ဒီနိုင်ငံသား CCA ကတ် MVC ကတ်တွေထုတ်ပေးနေတာပေါ့เนาะသူတို့ကနေပြီးတော့ဖြတ်သိမ်းမယ်ပေါ့ဒါတွေကိုပယ်ဖြတ်မယ်ဆိုပြီးတော့အဲ့ဒါရေးထားဟိုပြဟိုသူတို့မူဝါဒချမှတ်တဲ့တဲမှာပေါ်ပြထားတယ်ဆိုတော့ဒါကရောဒီလိုမျိုး MVC ကတ်တွေကိုသူတို့ဖြတ်သိမ်းမယ်လို့ပြောလာတဲ့အပေါ်မှာရောနှစ်ပေါင်းများစွာနိုင်ငံသားဖြစ်ခွင့်ဆုံးရှုံးနေတဲ့ Rohingya တွေအတွက်ကရောဒါတွေကဟိုအခွင့်အလမ်းတစ်ခုရောဖြစ်မလာနိုင်ဘူးလားရှင
်ဟုတ် NVC ကိုဖြတ်သိမ်းနိုင်တဲ့ပတ်သက်လို့ကျွန်တော်အထူးကြိုဆိုတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ BH Channel ကနေပြီးတော့ဒါကျွန်တော်ဆိုသူတည်နာစာရနဲ့ကျွန်တော်ထုတ်ထားတာရှိပါတယ်အဲ့ဒီမှာဘာကိုကျွန်တော်တို့တွေ့ရလဲဆိုတော့ဆွဲတင်စစ်ဆိုတဲ့စနစ်တစ်ခုကျွန်တော်တို့တွေ့ရတယ်အဲ့ဒီဆွဲတင်စစ်ဆိုတော့ကျွန်တော်လက်အသေးပဲဖွင့်ပြမယ်သူကတနေ့တစ်ခါရဲတို့လောက်ဝကတို့နောက်စစ်တပ်ကတို့နောက်ဒီလိုအနာပိုင်းတွေဖွဲ့စည်းအစုံပေါ့နော်အဲ့ရိုဟင်ဂျာတအိမ်တက်ဆင်းတမိသားစုချင်းကိုသူကမှတ်တမ်းတင်ကြတယ်ဓာတ်ပုံတွေရိုက်ကြတယ်မိသားစုလိုက်စုပြီးတော့အိမ်ပါပေါ့နော်ပြီးအဲ့ဒီဓာတ်ပုံကိုသူအိမ်မှာချိတ်ထားကြတယ်ဆိုတော့အဲ့မှာသူကမတန်းတင်နေရမှာအဲ့မိသားစုရဲ့ပိုင်ဆိုင်မှုကသာသူတို့မတန်းတင်နေဒါဘယ်ကလေးဖြစ်လာလဲဆိုတော့1992ကလေးဖြစ်တယ်ဒါဘုချုပ်ချင်းချုပ်ကနေစပြီးတော့ဒီဟာကိုဖန်တီးလိုက်တာပေါ့နော်ဆိုတော့အဲ့နှစ်ခေအဲ့ချင်းကလေးမတန်းနေတင်လာတဲ့ဟာက1989ထိပေါ့နော်သူတို့ထွက်ပြေးရတဲ့ဒီထွက်ပြေးရတယ်ဆိုတာကလည်းသူတို့ကဟိုရှင်းပြောရင်ဟိုအဝတ်စားတို့ဒီ document တွေယူရဖို့တော့ဝေးလေဆိုတာသားသမီးနှစ်ယောက်မှာတော့ဘယ်သားသမီးကိုတော့တေပစီဘယ်သားသမီးကိုတော့အသက်ကယ်ရမယ်ဆိုပြီးမိခင်နဲ့ဆုံးဖြတ်ခဲ့ရတဲ့ပုံမျိုးဆိုတော့အဲ့လိုရက်ဆက်ကျန်းတဲ့အနေအထားမျိုးတစ်ခုကနေပြီးတော့ဒီလူတွေ survive ဖြစ်လာကြတာလေဆိုတော့သူတို့မှရှိတဲ့အထောက်အထားတွေယူပြီးသွားဖို့သူတို့မှအချိန်မရှိခဲ့ဘူးကျွန်တော်တည်တဲ့လောက်ကတော့မြန်မာပြည်မှာတီမီသားစုတွေနဲ့ပတ်သက်လို့ data တွေအပြည့်အဝရှိပါတယ်ဟို NVC ဆိုတဲ့ဟာကဟိုရမယ်ပြတာပေါ့နော်ဒါဆိုရင်ငါတို့တိုင်းပြည်ဝင်လာတဲ့လူကဘယ်သူတွေလဲဆိုတော့တည်ဖို့လိုအပ်တယ်ဆိုတော့ MND process ဆိုတာကကိုကသူကဒီရိုဟင်ဂျာတွေကိုဘင်္ဂါလီဖြစ်အောင်နိုင်ငံသားဖြစ်အောင်ဖန်တီးဖို့အတွက်ကိုတမင်တည်ထောင်ထားတဲ့စနစ်တစ်ခုသာဖြစ်တယ်။ဒါကိုဖျက်သိမ်းလိုက်တာတော့ကျွန်တော်အထူးကြိုဆိုတယ်
။ဦးကျော်ဝင်းတို့အခုဟိုပေါ့နော်ပြပရောက်တေရောပါဝင်ပေါ့နော်အခုဒီဦးကျော်ဝင်းတို့ဖွဲ့စည်းလိုက်တဲ့ဒီမြန်မာနိုင်ငံလုံးဆိုင်ရာမွတ်စလင်လူမျိုးစုများအတိုင်ပင်ခံကော်မတီပေါ့နော်အဲ့ဒါကိုအခုချိန်မှာဘာကြောင့်အဲ့ဒီကော်မတီကိုဘယ်လိုပုံစံမျိုးနဲ့အခုချိန်ကြမှာဟိုဖွဲ့စည်းလိုက်တာလဲရှင်။
ဒီမှာကျွန်တော်အားရစရာတွေ့ရတာကတော့ကျွန်တော်တို့အခုအနေထားမှာမြန်မာပြည်ရဲ့အနေထားပေါ့ဗောနော်ကျွန်တော်တို့မွတ်စလင်တွေဟာတခြားတိုင်းသားတွေနဲ့လည်းမတူတဲ့အနေထားဘယ်လိုလဲဆိုတော့ကျွန်တော်တို့ကကိုကာကွယ်နိုင်တဲ့အနေထားမရှိကြဘူးဟိုဘယ်လိုလဲဆိုရင်ဥမာကချင်တိုင်းသားတို့ရှမ်းတိုင်းသားတို့ကရင်တို့ဆိုရင်ချင်းတို့ဆိုရင်သူတို့မှာသူတို့ကာကွယ်ရေးတပ်တွေရှိကြတယ်သူတို့နိုင်ငံသူတို့ရဲ့နယ်မြေတွေနဲ့သူတို့ဒေသတွေနဲ့သူတို့လုံခြုံရေးတွေရှိကြတယ်ကျွန်တော်တို့မှာကျတော့မြန်မာတပြည်လုံးမှာမြန်မာပြည်အနှံ့အပြားမှာမွတ်စလင်တွေကနေထိုင်ကြတယ်ဆိုတော့ကျွန်တော်တို့ဒီမှာရှိတဲ့နိုင်ငံရေးလှုပ်ရှားမှုဆိုတာကအဲ့ဒီအတွက်အကာအကွယ်မရှိကြဘူး။ဒါကြောင့်မို့လို့လေကျွန်တော်တို့ဆီမှာအပြန်ကြည့်ပါကျွန်တော်တို့မွတ်စလင်တွေကခံစားရတဲ့ဒုက္ခကမနှဲလောက်ဘူး။အမျိုးမျိုးဟိုအဲ့လိုအခုလိုအချိန်မှာဆိုရင်တော်တော်လေးကျွန်တော်တို့အတွက်သတိနဲ့နေရတဲ့အချိန်ဖြစ်တယ်။ဆိုတော့ဒီမှာဘာတွေ့ရလဲဆိုတော့ဒီ leadership vacuum တခုကျွန်တော်တို့တွေ့ရတာပေါ့နော်။အ Ani Hagu, General of Pian Piazi Boot, Dai, who shamed your Lushin, General Pibama, Shire Luriga, Yai the Bomu Darling, General Powens in Chete, Diago, the Gero Usoyamaga, the Gale Gule, General Di President Hema, the safe zone go young in a lunate Nyipari. So Truriga, Diga, Ditema, Mounting Anatru Uzinijara, no Lunay Lady, the Gen Z Uzinijara, what he So General Tananzo, Tan and Begani, Powen Bido, who Tanandalo Yai, General Powen Bime, a chain at Kuya.
ညီမပြည်ထဲကနေပြီးတော့ဟိုအမိဖော်ပြီးတော့လှူရှားလို့ရပြီ။နောက်လုံခြုံတဲ့အနေနဲ့ဒီဟာမှာရှိပြီဆိုရင်ကျွန်တော်တို့ဒီပြည်တွင်းကလူတွေအားလုံးနဲ့ကိုကျွန်တော်အစားထိုးသွားမှာဖြစ်ပါတယ်။ဟိုတပတ်မှာတော့ဒီ NUG အမျိုးသားညီညွတ်ရေးအစိုးရပေါ်ကိုဒီမြန်မာမွတ်စလင်တွေပေါ့နော်သူတို့ရဲ့ထောက်ခံချက်ကောဘယ်လိုရှိလဲရှင်။အဲထောက်ခံချက်ဘယ်လိုရှိလဲဆိုတော့ယနေ့ကြာဆုံးတဲ့လူစင်း ို့ပေါင်းမယ်ပေါ့နော်ဆိုတော့တော်တော်များများကျွန်တော်တို့ကဟိုဝေမိုးအောင်လို့ဝေမိုးနိုင်လို့ဒီဟိုမုံရွာကနော်အဲ့လိုမျိုးပုံကူတွေလည်းရှိတယ်လို့နောက်တခြားအများကြီးလည်းဒီထဲမှာပေါင်းဝင်နေတာရှိတယ်ဆိုတော့ကျွန်တော်တို့တွေကဒီခွေးရမဘဲခွေးရမဆိုပြီးကျွန်တော်တို့ပြောနေတာမဟုတ်ဘူးကျွန်တော်တို့တိုင်းပြည်ရဲ့ကောင်းစားရေးအတွက်ဒီလိုစနစ်တင်မရှိတင့်ဘူးဆိုတော့ကျွန်တော်ကထောက်ပြနေတာဆိုတော့ကျွန်တော်တို့အန်ယူကျွန်တော်တို့မြန်မာမွတ်စလင်ကွန်မြူနတီနဲ့က NUG ကိုထောက်ခံတာလည်းမဟုတ်ဘူးကျွန်တော်တက်ပေးပြီးတော့တိုက်ပွဲဝင်ကြတာဖြစ်တယ်ဆိုတော့ NUG အနေနဲ့ကဒါကိုစဉ်းစားရမှာကကျွန်တော်တို့တိုင်းပြည်ရဲ့ရှေ့ရေးဟာဟိုအတိတ်ကဖြစ်ခဲ့တဲ့ရှိခဲ့တဲ့ဒီ passive wadi wada တွေပြန်ပြီးတော့ဆက်ပြီးတော့မချင့်သုံးဖို့ ਨੇ နောက်ထပ်ဘယ်လူမျိုးဘယ်ဘာသာဘယ်လူဖွဲ့စည်းကမှကျွန်တော်တို့ခံစားခဲ့ရတယ်နောက်ထပ်အဲ့လိုမျိုးမခံစားရဖို့အတွက်အမှခံချက်တွေပြဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ်ဒါကြောင့်မို့လို့လေကျွန်တော်တို့အနေနဲ့ဟို NUG ဆိုရကိုကျွန်တော်တို့အခုတော့ဖိတ်စာလည်းပို့ထားပြီးပါပြီ request လည်းပို့ထားပြီးပါเนาะကျွန်တော်တို့အနေနဲ့တွေ့ဆုံခြင်းနဲ့ကျွန်တော်တို့ဒီမြန်မာပြည်တဝမ်းမှာရှိတဲ့မူဆင်လူဝင်လူကိုလူနေဆိုခြင်းနဲ့ဒီသူတို့အခွင့်အရေးတွေနဲ့ပတ်သက်လို့တော့သူတို့အသံတိုင်ပင်ဖို့အတွက်ပြုံးဆွေးနွေးဖို့အတွက်ကျွန်တော်တို့အနေနဲ့နိုင်ငံတော်ဒုသမရဝန်ကြီးချုပ်စသဖြင့်ပေါ့နော်နောက်တော့ဟိုနိုင်ငံခြားရေးဝန်ကြီးတို့နောက်ဒုသမဝန်ကြီးတို့ဒီထဲမှာနောက်ကျွန်တော်တွေ့ဆုံခြင်းလားဒီပြည်ထဲဝင်ကြီးလာဘကဝင်ကြီးတာအားလုံးကိုကျွန်တော်တွေ့ဆုံနေတဲ့အတွက်အဲ့ဒီကနေပတ်သက်လို့ကျွန်တော်ဟိုစာတော့ကျွန်တော်ပို့ထားပြီးပါပြီဆိုတော့ကျွန်တော်တို့ဟို reply တော့ပြီးတော့မရသေးဘူးပေါ့နော်ကျွန်တော်စောင့်နေနေပါတယ်ဟုတ
်ဟုတ်ကဲ့ဒါကတော့မြန်မာနိုင်ငံလုံးဆိုင်ရာမွတ်စလင်လူမျိုးစုများအတိုင်ပင်ခံကော်မတီရဲ့ပြောခွင့်ရဦးကျော်ဝင်းဖြစ်ပါတယ်ရှင်အခုလို VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့ပြောကြပေးတဲ့အတွက်ဦးကျော်ဝင်းကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျွန်တော်လည်းကျေးဇူးတင်ပါတယ်
စနေညအတွက်သတင်းပတ်စင်ကနော်တွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုပြောပြပါမယ်ဒီကနေ့ဟာကမ္ဘာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနေ့ဖြစ်ပြီးမြန်မာနိုင်ငံတွင်ဆီယနာသိမ်းမှုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေမှာဒီနေ့ကိုအထိမ်းအမှတ်ယူပြီးတော့ဆန္ဒပြကြတာတွေလည်းရှိခဲ့ပါတယ်မန္တလေးမုံရွာစတဲ့မြို့ကြီးတွေအပါအဝင်တခြားဒေသတွေမှာပါဆန္ဒပြပွဲတွေပုံစံမျိုးမျိုးနဲ့ဆက်ရှိခဲ့ပါတယ်ဧရာဝတီဒေသကြီးကြုံပြော်မြို့နယ်ဇီးရိုးအုပ်စုလှေဆွဲကြီးရွာမှာဒီကနေ့မနက်ပိုင်းကစစ်တပ်နဲ့ဒေသခံတွေကြားအပြန်အလှန်ပစ်ခတ်ကြပြီးတေဆုံးဒဏ်ရာရတာတွေရှိခဲ့ပါတယ်။ပြည်တွင်းကလာတဲ့သတင်းတွေမှာဒေသခံ၃ဦးထက်မနည်းတေဆုံးတယ်လို့ဖော်ပြကြသလိုတေဆုံးသူအရေအတွက်အဲ့ဒီထက်ပိုများတယ်လို့ရေးထားတာတွေကိုလည်းတွေ့ရပေမဲ့ VOA ကတိကျအတိမပြုနိုင်သေးပါဘူး။စစ်တပ်ကရွာတွေကိုပစ်ခတ်တာကြောင့်လျော်လုံးနီးပါးထွက်ပြေးနေရတယ်လို့လီဇွဲရွာထဲမှာစစ်တပ်ကတဆွဲထားတာကြောင့်အနီးပတ်ဝန်းကျင်ရွာတွေကရွာသားတွေလည်းထွက်ပြေးတင်းရှောင်နေကြရတယ်လို့သတင်းတွေမှာတွေ့ရပါတယ်။လက်နက်တွေရှိနေတယ်ဆိုတဲ့တန်တရားနဲ့ရွာသားတို့ကိုဖမ်းဖို့စစ်တပ်ကလာရမှာပေါက်ကွဲမှုဖြစ်ခဲ့ပြီးအပြန်အလှန်ပစ်ခတ်ခဲ့ကြတာလို့ဒေသခံတူက Reuters သတင်းဌာနကိုပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းမှာမုတ်တုံမှုအပြင်းထန်ရွာတာကြောင့်ဒုက္ခသည်စခန်းတွေမှာမြေပြိုတာတွေဖြစ်ပြီးရိုဟင်ဂျာမွတ်စလင်ဒုက္ခသည်2ဦးသေဆုံးသွားတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါတယ်။မီပြူရာကြောင့်အမျိုးသားတဦးအမျိုးသမီးတဦးတေဆုံးသွားတဲ့တဲ့ရင်ရထားပါဗါးအသေးစိတ်သိရဖို့ကြိုးစားနေပါတယ်လို့ဒုက္ခသည်အရေးကြီးချက်ကင်တွေရတဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူမိုဟာမက်ရှမ်ဆူဒေါဇာက Riders သတင်းဌာနကိုပြောပါဗါးစနေညတွေ VOA Radio စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA ရဲ့တနင်္ဂနွေမနေ့ဖက်6နာရီကနေ9နာရီထိ Radio စီစဉ်ကိုလိုင်းဒိုမီတာ31 kHz 633ညလိုင်းဒိုမီတာ32 kHz 933ညလိုင်းဒိုမီတာ51 kHz 585တို့ဖြင့်လိုင်းလံမီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ VOA သတင်းရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဒ ဘေးရန်တွေပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေ။ကျွန်တော်ကြိုကြိုသိပါမယ်။